Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇန်နဝါရီလ6ရက်တောက်ကြာနေ့မနေ့6နိုင်ကနေ9နိုင်အထိအစီအစဉ်တွေကို9ဒိုမီတာ30 40 48နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မရှားဖောင်ပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်ရှင်
။မင်္ဂလာပါရှင်။ကျွန်မကခင်မြတ်သက်ပါ။ဒီမနေ့ခင်းသတင်းတွေကိုမန္တန်တာချန်နဲ့အတူကြီးညာပေးပါပါ။2016 American သမ္မတရွေးကောက်ပွဲမှာဂျောင်းဝင်နှောက်ယှက်ဖို့အတွက်စူးစမ်းမှုမှာတရိုက်တာဝန်ရှိသူဟာအစ်မြင့်ရုရှားအာဏာပိုင်တွေဖြစ်မယ်လို့ American ထောက်လှမ်းရေးအရာရှိတွေကယုံကြည်ကြပါတယ်။တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာကျက်သပရင်းနေမှာနေပြည်တော်မှာမြန်မာနိုင်ငံဆိုင် American သမ္မတကြီးနဲ့တွေ့ဆုံခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါရှာပါဦး
။ကောင်းပါပြီရှင်။ဒီကနေ့မနေ့နားဆင်ကြမဲ့သတင်းလွှာတွေထဲမှာဒီရုရှားရဲ့ cyber တိုက်ခိုက်မှုနဲ့ပတ်သက်လို့ American လွှတ်တော်မှကြားနာပွဲပြုလုပ်တဲ့အကြောင်းရခိုင်ပြည်နယ်အတွက်လူသားချင်းစာနာမှုအကူအညီပေးလို့ရင်တပ်တမန်လမ်းကြောင်းကနေဆက်သွယ်ဖို့မြန်မာအစိုးရရဲ့ထုတ်ပြန်ချက်ပြင်ဒီမြန်မာနိုင်ငံတွင်းထွက်ပြည်များကြောင်းမြတ်ရတနာလုပ်ငန်းအကြောင်းနဲ့ပတ်သက်လို့နားဆင်ရမှာကတော့
ဒီမှာတွင်းတကယ်လို့လို့တကယ်လို့အောင်မြင်လို့ရှိရင်ပေါ့ဗျာဒါစီဝါတခုခုလုပ်ရင်တော့အဲ့လိုစိတ်ကူးလဲရှိရဗ
ျကြောက်တူးသမားလေးအမေထုံပြောသွားတာဖြစ်ပါတယ်ပြည်စုံကိုနောက်ပိုင်းမှာကြားကြရမှာပါဒါအပြင်ရုပ်ရှင်တရုတ်ဆောင်လွင်မွန်းနဲ့ဒီ KNLA ကတက်မူတို့ရဲ့မွန်ပြည်နယ်အတွင်းကမြေယာပိုင်ဆိုင်မှုပြဿနာအကြောင်းကိုမှနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါ်ခင်မြွတ်သက်နဲ့မန္တန္တာချန်တို့ပြောပြပေးပါမယ်ရှင
်2016သမ္မတရွေးကောက်ပွဲမှာဂျောင်းဝင်နှောက်ယှက်ဖို့အတွက်စူးစမ်းတဲ့အနေနဲ့DNC Democratic Party ရဲ့ဆားရက်ဆက်တန်းတွေကိုခိုးယူဖောက်ချမှုမှာတိုက်ရိုက်တာဝန်ရှိသူဟာအစ်မြင့်ရုရှားအာဏာပိုင်တွေဖြစ်မယ်လို့ American ထောက်လှမ်းရေးအရာရှိတွေကယုံကြည်ကြပါတယ်။မကြာခင်ကမှကျင်းပခဲ့တဲ့ American ရွေးကောက်ပွဲဆင်ရချက်လက်တွေကိုခိုးယူဖွင့်ချဖို့အတွက်ရုရှားထိပ်တန်းအရာရှိကြီးတွေကအသာခွင့်ပြုချက်ပေးနိုင်မယ်လို့တွေ့ရကြောင်းအမျိုးသားထောက်လှမ်းရေးအကြီးအကဲ James Clapper NSA နိုင်ငံတော်လုံခြုံရေးဌာနအကြီးအကဲ Michael Rogers နဲ့ကာကွယ်ရေးဝန်ကြီးဌာနထောက်လှမ်းရေးဆိုင်ရာလက်ထောက်ကာကွယ်ရေးဝန်ကြီး Marshall Letter တို့ကကျက်သပရင်းနေအထက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များကော်မတီရှေ့မှောက်ထွက်ဆိုတဲ့အဖွဲ့မိန့်ခွန်းမှပြောကြားခဲ့ကြတာပါရုရှားရဲ့ Cyber တိုက်ခိုက်မှုတွေလို့သူတို့တတ်မှတ်ခေါ်ဆိုတဲ့တိုက်ခိုက်မှုတွေဟာအမျိုးသားအကျိုးစီးပွားအတွက်အဓိကချိန်ချမှုတစ်ခုလို့လည်းပြောပါတယ် DNC ရဲ့ဆိုင်ရဆန္ဒတွေကိုဖောက်ယူမှုမှာရုရှားကနေပါဝင်ပတ်သက်နေတယ်လို့ထောက်လှမ်းရေးအကြီးအကဲတွေကသဘောတူကြတယ်လို့ Clapper ကတော့ WikiLeaks ကနေထုတ်ပြန်တဲ့အချက်လက်တွေဟာမဲပေးသူ American နိုင်ငံသားတွေရဲ့မဲပေးရွေးချယ်မှုအပေါ်မှာဘယ်အတိုင်းအတာထိသက်ရောက်မှုရှိမလဲဆိုတာကိုတော့ထောက်လှမ်းရေးအတိုင်းအဝိုင်းနေနဲ့မတိုင်းတာနိုင်ဘူးလို့ပြောပါတယ်ကြပြန်တရုတ်နိုင်ငံကလည်း2015ခုနှစ်မှာ cyber ထောက်လှမ်းမှုတွေကိုအကန့်အသတ်ထားဖို့နှစ်နိုင်ငံသဘောတူညီမှုလက်မှတ်ရေးထိုးခဲ့ခြင်းကစပြီး American ဘက်ကတရိပ်ပေးတဲ့ကြားကပဲဖောက်ထွင်းမှုကြိုးစားခဲ့တယ်လို့ American ဆွေအပေါ် cyber ထောက်လှမ်းမှုတွေမကြသေးခင်ကပဲအောင်မြင်မြင်လှုပ်ဆောင်ခဲ့တယ်လို့လည်း Clapper ကပြောပါရယ်။သမ္မတ Barack Obama ကတော့သူသမ္မတအဖြစ်ရွေးခံခဲ့ရတဲ့2008ခုနှစ်ရွေးကောက်ပွဲအချိန်ကစပြီးနိုင်ငံရဲ့ခြားကဂျောင်းဝင်နှောက်ယှက်မှုတွေရှိမရှိပြန်လည်သုံးသပ်ဖို့အတွက်ထောက်လှမ်းရေးအဖွဲ့တွေကိုအမိန့်ပေးခဲ့ပါရယ်။သူတို့ရရှိထားတဲ့ထောက်လှမ်းသုံးသပ်ချက်တွေကိုကျက်သပရင်းနေမှာသမ္မတအိုဘားမားကိုတင်ပြမှာဖြစ်တယ်လို့တောက်ကြနေမှာတော့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကိုတင်ပြမှာဖြစ်ကြောင်းလဲ Clapper ကပြောပါတယ
်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ဆိုရတဲ့အနေနဲ့ NATO မြောက်အတ္တလန္တိတ်စစ်ဆေးချုပ်အဖွဲ့ဝင်တွေအာရှပစိဖိတ်ဒေသကမဟာမိတ်တွေနဲ့မိတ်ဖက်ဖြစ်ဆက်ပြီးထိန်းထားဖို့နဲ့ဆီးရီးယားနိုင်ငံမှာစံဖက်သမားတွေကိုချိန်မုံပြီးပြည်ရင်းစစ်ဆုံးသတ်အောင်လုပ်ဖို့ရုရှားနိုင်ငံကပြောထားတဲ့အတိုင်းတာဝန်ယူအောင်လဲလုပ်ရလိမ့်မယ်လို့ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကပြောဆိုလိုက်ပါတယ်။သမ္မတဘရက်အိုဘားမားရဲ့ရှစ်နှစ်တာသမ္မတတတ်တမှာဝန်ကြီးဌာနတွေဆောင်ရွက်ခဲ့တဲ့အောင်မြင်မှုတွေကိုအလေးထားပြောကြားတဲ့နေရာမှာအစိုးရအဖွဲ့ဝင်တခြားဝန်ကြီးတွေလိုပဲကာကွယ်ရေးဝန်ကြီးကာတာကလည်းသူ့ရဲ့မှတ်တမ်းမှာတင်ပြထားပါတယ်။သမ္မတတဲ့အဖြစ်ထရန့်ကတာဝန်ယူခြင်းသတင်းနှစ်ပတ်လောက်လို့မှာပဲသမ္မတအိုဘားမားထံကစာတစောင်းအပါအဝင်ကြာတာပရင်းတွေကအစိုးရခန်းစာထုတ်ပြန်တင်ပြခဲ့တာဖြစ်ပါတယ်။ယူကရိန်းနိုင်ငံပိုင်ခရိုင်းမီးယားဒေသကိုရုရှားပိုင်ဖြစ်2014ခုနှစ်ကသွတ်သွင်းခဲ့တဲ့ပေါ်အမေရိကန်ကတုံ့ပြန်တဲ့အနေနဲ့ဒေသရင်းမှာပူးတွဲစည်းရဲလေ့ကျင့်မှုတွေနဲ့ကာကွယ်ရေးအတွက်ကြိုတင်ပြင်ဆင်နိုင်မဲ့ပစ္စည်းကရိယာတွေတိုးမြင့်ခဲ့တာတွေကိုလည်းဝန်ကြီးကာတာကအလေးထားတင်ပြခဲ့ပါတယ်။အမေရိကန်အနေနဲ့ယက်တီချက်ခိုင်မာပြီးအင်အားတောင့်တင်းတဲ့မဟာမိတ်ဖြစ်တဲ့NATO နဲ့ဆက်လက်ပြီးတော့ထိတွေ့ဆက်ဆံဖို့ဆက်လက်တိုးတက်မှုတွေရရှိအောင်လုပ်ဖို့နဲ့ဥရောပမှာရုရှားနိုင်ငံရဲ့ရန်လိုတဲ့လုပ်ရက်တွေကိုတားဆီးဖို့လိုအပ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ Syria သမ္မတဘက်ရှား al-Assad ကိုထောက်ခံပြီးရုရှားနိုင်ငံက2015ခုနှစ်နောက်ပိုင်းကစလို့ Syria မှာစစ်စင်ရေးတွေဆင်နွှဲခဲ့ရမှာပြည်ပခါဟာပုံမအနေနဲ့ကြီးမားပြီးတော့အကြမ်းဖက်မှုတွေပိုများပြားလာတယ်လို့အချိန်ပိုကြာ လာကြောင်းလည်းဝန်ကြီးကတာကပြောဆိုခဲ့ပါတယ
်တူရကီနောက်ပိုင်းအစ္စမီယာမြို့ကတရားရုံးတစ်ခုအနီးမှာဂျက်ဒရင်းတွေကကတ်စစ်သွေးကြော်တွေလို့တန်တရာရှိသူတွေကကားဘုံထောင်ပြီးဖောက်ခွဲမှုကြောင့်ရဲအရာရှိတဦးနဲ့တရားရုံးဝန်ထမ်းတဦးတို့သေဆုံးခဲ့ရတယ်လို့အာနာဘန်တွေကပြောပါတယ်ဘရာကီတရားရုံးရှိကစစ်ဆေးချိန်မှာရဲရရှိကကားကိုရက်ခိုင်းခဲ့တယ်နောက်ပိုင်းဖောက်ခွဲခဲ့တာဖြစ်ကြောင်းခရင်အုပ်ချုပ်ရေးမှုကပြောတာပါတိုက်ခိုက်လာသူညောင်းကအပြစ်သက်ခံပြီးတေဆုံးသွားခဲ့တယ်လို့တတိယတယောက်ကတော့ရှာဖွေနေသေးပါတိုက်ခိုက်မှုကြောင့်ကားမီးလောင်ကျွမ်းခဲ့ရတယ်လို့အနည်းဆုံး10ဦးလောက်ဒဏ်ရာရခဲ့ပါတယ်တိုက်ခိုက်သူတွေဟာအော်တိုမက်တစ်ရိုင်ဖယ်တနတ်တွေရော့ကက်လောင်ချာတွေပြင်လက်ပစ်ဘုံးတွေပါကင်ဆောင်ထားတာမို့သူတို့နောက်ွယ်မှာ Cuts အလုပ်သမားပါတီ PKK ရှိနိုင်တယ်လို့လည်းအုပ်ချုပ်ရေးမှုကပြောပါတယ်အခုလိုတိုက်ခိုက်မှုကိုဘယ်ဘက်ကလှုပ်ဆောင်လဲဆိုတော့ဒီချက်ချင်းမသိရသေးပါဘူးနေတိတ်ကူနေကလည်းအစ္စတန်ဘူမြို့တော်ကညကလတ်တစ်ခုမှာတနက်ပစ်ခံမှုဖြစ်ပွားခဲ့ပြီးလူပေါင်း39ဦးသေဆုံးခဲ့ရတာပါဒီတိုက်ခိုက်မှုကိုတော့ IS စစ်တွေးကြတွေကသူတို့လှုပ်ဆောင်တာလို့ကြေညာခဲ့ပြီးဒါဟာဆီးရီးယားမြောက်ပိုင်းမှာတူရကီရဲ့စီးအေးပါဝင်ပတ်သက်မှုတွေလက်တုံပြန်တာလို့ပြောပါတယ
်အမေရိကန်ပြည်ထောင်စုချီကာဂိုမြို့မှာစိတ်ကျမ်းမာရေးမကောင်းတဲ့လူပြူဆက်ကြောတက်တယောက်ကိုနှိပ်စက်နေတာ Facebook ပေါ်ကနေဓာတ်ရိုက်ရိုက်ကူးပြသခဲ့တယ်လို့ဆိုသူလူမဲလေးယောက်ကိုအမုန်းတရားအခြေခံကျူးလွန်တဲ့အမှုတွေနဲ့ဆွဲချက်တင်လိုက်ပါတယ်။အသက်18နှစ်အရွယ် Jordan Hill, Brittany Covington နဲ့ Tess Field Cooper အသက်24နှစ်အရွယ် Tanisha Covington တို့ကိုအမုန်းပွားတိုက်ခိုက်မှုတစ်ဖက်သားမခံချင်အောင်ရွေချက်နဲ့ဖမ်းဆီးချုပ်နှောင်ထားမှုလို့နဲ့တရားစွဲလိုက်တယ်လို့ Illinois မြို့cook မြို့နယ်ကအစိုးရရှင်းနေတွေကပြောကြားခဲ့ပါတယ်သူတို့ဓာတ်ရိုက်ပြသခဲ့တဲ့ဗီဒီယိုထဲမှာလူမဲလေးယောက်ကအမည်မဖော်တဲ့လူပြိုမျိုးသားကိုကြိုးတုပ်ပါးစပ်ကိုလည်းတိတ်နဲ့ကတ်ထားပြီးတော့အကျဉ်းကျဉ်းဓာတ်နဲ့ထိုးထိုးကျိတ်နေတာတွေကိုမြင်ခဲ့ရပါတယ်စိတ်ကြမ်းမရေးမကောင်းတဲ့အဲ့ဒီလူပြိုလူငယ်ကိုအိမ်သားတွေကရေကိုအတင်းတောက်ခိုင်းတယ်လို့သူ့ရဲ့ဥကောင်းခွန်ရေပြားကိုလှော်ပြီးအဲ့ဒီအနာပေါ်မှာစစ်လိတ်မီနဲ့ထိုးတာတွေကိုလည်းတရားစွဲခံရသူလေးယောက်ကဓာတ်ရိုက်ဗီဒီယိုရိုက်ပြခဲ့ကြတာဖြစ်ပါတယ်သမရအနေနဲ့ဒီဗီဒီယိုတွေကအဖြစ်တွေအတွက်စိတ်ဆိုးဒေါသထွက်မှာတေးကြတယ်လို့လည်းအင်ဗျူရောပြောခွင့်ရဂျိုးစ် NS ကကြာတာပရင်းနဲ့အင်ဗျူရောသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ဒီဗီဒီယိုထဲမှာတိုက်ခိုက်နေသူတွေကလူပြူတွေနဲ့သမရတိဖြစ်လာမဲ့ဒေါ်နယ်ထရန့်တို့ပေါ်ဆော့ကားတဲ့စကားတွေကိုအော်ဟစ်ပြောနေတဲ့အကြောင်းလေဗီဒီယိုတစ်ခုလုံးမှာကြားနေရပါတယ်အဲ့ဒီအဖြစ်ပြက်ဖြစ်တဲ့နေရာနာမှာရှောက်သွားနေကြတဲ့သူတို့ကိုပတ်တရောင်ရဲကမတွေ့ခင်အထိနှိပ်စက်ခံရသူကို24နာရီကနေ48နာရီကြာအောင်ဖမ်းချုပ်ထားခဲ့တယ်လို့ရဲကပြောပါတယ
်။ VOA American သံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
EU American တန်ကမနေ့ကင်းတင်းတွေကိုဆက်လက်ကြီးညာနေပါတယ်တမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာကြက်တပရင်းတွေကနေပြည်တော်မှာမြန်မာနိုင်ငံဆိုင် American နိုင်ငံတန်မတ်ကြီး Scott Marcia နဲ့တွေ့ဆုံခဲ့ပါတယ်အခုလိုတွေ့ဆုံပွဲမှာရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့ကိစ္စရပ်တွေနဲ့ရှမ်းပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးရင်းရင်းနှီးနှီးဆွေးနွေးခဲ့ကြတယ်လို့လူမှုကွန်ရက်ဆာမျက်နှာမှာဖော်ပြထားပါတယ်ဒီတွေ့ဆုံပွဲမှာတမတော်ကာကွယ်ဦးစီးချုပ်နဲ့အတူညှိနှိုင်းကုတ်ကဲရေးမှုဗိုလ်ချုပ်ကြီးမြတ်ထွန်းဦးနဲ့ကာကွယ်ဦးစီးချုပ်ရုံးကတမတော်အရာရှိကြီးတွေတက်ရောက်ကြတယ်လို့ American တမတ်ကြီးနဲ့အတူ American စစ်တမ်းမှု Colonel James McAdden နဲ့တာဝန်ရှိသူတွေတက်ရောက်ခဲ့ကြတာပါ။ရခိုင်ပြည်နယ်ထဲမှာမြန်မာလုံခြုံရေးတပ်တွေနေမင်းရှင်းလင်းမှုကြောင့်လူနည်းစု Muslim ထောင်းနဲ့ချီပြီးအိုးအိမ်ဆန့်ခွာထွက်ပြေးရတယ်လို့မြန်မာဒီမိုကရေစီရဲ့လမ်းကြောင်းမှာအဓိကထောက်ခံအားပေးတဲ့ American ပြည်ထောင်စုကပြီးခဲ့တဲ့လတွေမှာပဲပြောကြားခဲ့တာပါ။စစ်တပ်ကအင်အားနဲ့ကင်တွဲရာဟာမြန်မာနိုင်ငံတွင်ကြီးရအဆင့်ရောက်တွေရဲ့အကြမ်းဖက်မှုတွေတိုးလာနိုင်တဲ့အန္တရာယ်ရှိတယ်လို့လည်းအရှိအာရှဆိုင်ရာ American ထိပ်တန်းတန်တမန် Daniel Russell ကဝေဖန်ထောက်ပြခဲ့တာပါ။ဒါ့အပြင်အရေးအတွက်အတိအကျမသိရပေမဲ့တေဆုံးမှုတွေရှိနေတာမို့စိုးရင်စိတ်ပူကြောင်းလည်းပြောဆိုခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းမှာရောကချင်ပြည်နယ်မှာပါတမရော်ဘက်ကပြင်းထန်တဲ့ထိုးစစ်တွေဆင်နေပြီးဒီတိုက်ပွဲတွေကြောင့်စစ်ပြေးဒုက္ခတွေတိုးလာနေတာနဲ့ပတ်သက်ပြီးပြည်ရင်းပြည်ပလူခွင့်ရေးအဖွဲ့တွေကလည်းဝေဖန်ပြစ်တင်နေကြတာဖြစ်ပါတယ်
ထိုင်းနိုင်ငံတောင်ပိုင်းကရေကြီးမှုအတွင်းလူအနည်းဆုံး9ယောက်သေဆုံးပြီးတော့လူတွေဘေးလွတ်ရာပြည့်ရွှေ့ပြောင်းခဲ့ရတယ်လို့စစ်ရုံတွေလည်းပိတ်ထားရပါတယ်။ဒါအပြင်ယထားပြေးဆွဲမှုတွေလည်းနေရာတော်တော်များများမှာရပ်ဆိုင်းထားတယ်လို့တချို့လမ်းတွေရေကြီးနေတာကြောင့်မြို့တော်ဘန်ကောက်ကနေခရီးရှိဘတ်စကားလမ်းကြောင်း6ခုကိုလည်းရပ်ဆိုင်းထားရတာဖြစ်ပါတယ်။တောင်ပိုင်းခရိုင်10ခုမှာတနင်္ဂနွေနေ့ကလေးကမိုးသည်ထန်စွာရွာသွန်းမှုကြောင့်ရေကြီးမှုတွေဖြစ်ခဲ့တယ်လို့ထိုင်းပြည်ရေးဝန်ကြီးဌာနအစီရင်ခံစာထုတ်ပြန်ပြောဆိုခဲ့ပါတယ်။ လူ၃ယောက်သေဆုံးခဲ့ကြောင်းလည်းကြေညာချက်မှာပြောဆိုထားပြီးထိုင်းရုတ်တံလွှင့် MCOT တင်းထဏာမှာတော့ရေထဲနစ်မြုပ်သွားတဲ့ကားတစ်စင်းနဲ့မှာကလေးနဲ့မိခင်တို့ရဲ့နောက်ထပ်အလောင်း၂လောင်းကိုကြာတာပရင်းတွေကတွေ့ရှိခဲ့တဲ့ကြောင်းပြောဆိုခဲ့ပါတယ်။ရေကြီးမှုကြောင့်တည်ယူပို့ဆောင်ရေးမှာအဟန့်တားဖြစ်ခဲ့တယ်လို့ထိုင်းပင်လယ်ကွေတဲကစမူီအပန်းဖြေကျွန်းမှာရေကြီးမှုကြောင့်ခရီးသွားလာမှုတွေပိတ်ဆို့ကုန်ပြီးကဘာလှည့်ခရီးသွားတွေကြားရေပန်းစားတဲ့ကျွန်းကဒီလင်ခီးစင်တွေလည်းနှောင့်နှေးခဲ့ရတာကြောင့်ကျွန်းကိုလာရောက်လဲပတ်ကြတဲ့ခရီးသွားဧည့်သည်တွေရဲ့အားလည်းရက်ကိုထိခိုက်ခဲ့ရပါတယ်။
မြောက်ကိုရီးယားကနျူကလ িয়ার လက်နက်တွေနဲ့ဒုံးကျည်ဆန်းသတ်မှုတွေလှုပ်ဆောင်နေတာကိုတုံ့ပြန်နိုင်မှုအတွက်နီလန်းရှာနေတဲ့တောင်ကိုရီးယားအနေနဲ့ဆီးရီးမှာမြောက်ကိုရီးယားရဲ့ဥစ္စာမှုကိုဖယ်ရှားပြင်မဲ့အထူးတပ်မဟာတစ်ခုကိုဖွဲ့စည်းဖို့လှုပ်ဆောင်နေတယ်လို့တောင်ကိုရီးယားအရာရှိသူကချက်တဲ့ပရင်းနေမှာပဲပြောကြားလိုက်ပါတယ်။တကယ်လို့စစ်ဖြစ်လာရင်ဒီအထူးတပ်မကမြောက်ကိုရီးယားရဲ့ဆီးရီးဆိုင်ရာထိန်းချုပ်မှုကိုဖယ်ရှားဖို့နဲ့သူ့ရဲ့လုပ်ငန်းလေပတ်မှုဂျက်တန်သွောင်းကိုလုပ်ပစ်ဖို့ရည်ရွယ်တယ်လို့အမည်မဖော်လို့တဲ့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနအရာရှိသူပြောကြားချက်ကိုကိုကာဘီသတင်းတွေမှာဖော်ပြပါတယ်။ဒီတက်မာကို2019ခုနှစ်မှာအသင့်ဖြစ်နေအောင်လှုပ်ထားဖို့ငကူကလေးကစီစဉ်ထားတာပါ။ဒါပေမဲ့ဒီအထူးတက်ကိုမြောက်ကိုရီးယားဘက်တိုက်ခိုက်မလာခင်ကြိုတင်ပြီးကာကွယ်ဖို့တားဆီးဖို့အတွက်လေ့ကျင့်ပေးထားမှထားတော့အဲ့ဒီအရာရှိကဖြေကြားဖို့အတွက်ညှင်းဆိုခဲ့ပါတယ်။
ပြင်သစ်နိုင်ငံမှာငှက်တက်ကိုယောဂကူးဆက်ပြန့်ပွားနိုင်တဲ့အန္တရာယ်ကိုတားဆီးဖို့ကြိုးပမ်းချက်တည်းရဲ့အနေနဲ့ပြင်သစ်နိုင်ငံရဲ့အဓိကကြက်ငှက်မွေးမြူရေးလုပ်ငန်းလုပ်ကံရဒေတာကဘဲအကောင်ရေတသန်းလောက်ထိတုတ်တင်ရှင်းလင်းတဲ့အစီအစဉ်ကိုအာဏာပိုင်တွေကြာတာပရင်းနေမှာစတင်ခဲ့ပါတယ်။နောက်ဆုံးရသတင်းတွေကိုဒေါ်ခင်မျိုးသက်နဲ့မန္တနာချန်တို့ကြီးညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။အရင်ဆုံးတော့နိုင်ငံတကာဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ပြပေးပါမယ်။ရုရှားနိုင်ငံရဲ့ဒီစိုက်ဘာတိုက်ခိုက်မှုဟာအမေရိကန်အတွက်ကြီးမားတဲ့အရန်တစ်ခုဖြစ်တယ်လို့အမေရိကန်ထောက်လန်းရေးအကြီးအကဲတွေကကြာတာပရင်းနေ့ကလွှတ်တော်ကြားနာပွဲမှာပြောကြားခဲ့ကြပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲရလတွေအပြောင်းလဲဖြစ်အောင်ရုရှားတို့ကအင်တာနက်ကနေဂျားဖောက်ဝင်ရောက်တိုက်ခိုက်ခဲ့တယ်ဆိုတာကိုသမ္မတသစ်ဖြစ်လာတော့မဲ့ဒေါ်နယ်ထရမ့်ကတန်လျာရှိနေချိန်မှာရွေးကောက်ပွဲကာလအတွင်းရုရှားကညီမျိုးစုံနဲ့နောက်ဆက်တိုက်ခိုက်ခဲ့တယ်လို့ထောက်လန်းရေးအကြီးအကဲတွေကပြောကြားခဲ့တာဖြစ်ပါတယ်။အပြည့်အစုံကိုမဆုမြမွန်ကဆက်ပြီးတင်ပြပါမယ်ရှင်
။အမေရိကန်အစိုးရစစ်တပ်တန်တမာရေးနဲ့စီးပွားရေးဆိုင်ရာလုပ်ငန်းတွေအပြင်အမေရိကန်ရဲ့အရေးကြီးတဲ့အခြေခံအဆောက်အုံတွေအတွက်ရုရှားဟာအဓိကချိန်ချမှုဖြစ်တယ်လို့ဆက်လက်ကြီးမားတဲ့ရန်တစ်ခုလည်းဖြစ်တယ်လို့အမေရိကန်ထောက်လန်းရေးထိပ်တန်းအရာရှိကြီးတွေကပြောကြားခဲ့ကြပါတယ်။အထက်လွှတ်တော်လက်နက်ကင်တပ်များဆိုင်ရာကော်မတီမှဂျာတာရီနီကလုပ်တဲ့ကြားနာပွဲမှာအမေရိကန်ထောက်လှမ်းရေးဌာနညွှန်ကြားရေးမှူး James Clapper အမေရိကန်နိုင်ငံတော်လုံခြုံရေး Agency ညွှန်ကြားရေးမှူး Mike Rogers နဲ့ကာကွယ်ရေးဌာနရဲ့ထောက်လှမ်းရေးဆိုင်ရာလက်ထောက်ဒုတိယဝန်ကြီး Marcel Ladero ကလွှတ်တော်အမတ်တို့ရဲ့မေးခွန်းတွေကိုဖြေကြားစင်မှာအခုလိုပြောကြားခဲ့ကြတာဖြစ်ပါတယ်ရုရှားနိုင်ငံဟာအမေရိကန်ပြည်ထောင်စုအပေါ်ဗက်ပေါင်းစုံကနေအွန်လိုင်းတိုက်ခိုက်မှုတွေလုပ်နေတာဖြစ်တယ်လို့ထောက်လန်းရေးညွှန်မှု James Clapper ကအခုလိုပြောပါတယ
် This was a multifaceted campaign so the hacking was only one part of it and it also
ဗက်ပေါင်းစုံကနေလုပ်တဲ့တိုက်ခိုက်မှုဖြစ်ပါတယ်အင်တာနက်ကတဆင့်ဂျာဝင်ထိုးပေါက်တိုက်ခိုက်တာကအဲ့ဒီထဲမှာပါတဲ့နည်းတစ်ခုသာဖြစ်ပါတယ်ရှေးယုံနီးနဲ့ဝါရဖြန့်မှုတွေလုပ်တဲ့မမှန်သတင်းတွေတမင်ဖန်တီးတဲ့သတင်းမှသတင်းအတူရောင်တွေလည်းဖြန့်ပါတယ
်အခုလိုစိုက်ဘာတိုက်ခိုက်မှုတွေလုပ်နိုင်ဖို့ရုရှားအစိုးရတွေကအစစ်မြင့်တာဝန်ရှိသူမျိုးမှသာအမိန်ပေးနိုင်မှာဖြစ်တယ်လို့သမ္မတဗလာဒီမီယာပူတင်အနေနဲ့လည်းမသိစရာအကြောင်းမရှိဘူးလို့မစ္စတာကလပ်ပါကပြောပါတယ်ပြီးခဲ့တဲ့အမေရိကန်ရွေးကောက်ပွဲမှာရုရှားကဝင်ရောက်နှောက်ယှက်ခဲ့သလားဆိုတာကိုဒီကြားနာပွဲမှာအထူးအာရုံစိုက်မေးမြန်းဖြေကြားခဲ့ကြပါတယ်။အမေရိကန်ရွေးကောက်ပွဲကာလအတွင်းရုရှားကအင်တာနက်အွန်လိုင်းကနေဂျားဝင်ထိုးဖောက်နှောက်ယှက်ခဲ့တယ်ဆိုတဲ့ပြောကြားချက်တွေအပေါ်သမ္မတသစ်ဖြစ်လာတော့မဲ့ဒေါ်နယ်ထရမ့်ကတန်တရားရှိနေပုံရပါတယ်။ဒါကိုထောက်လှမ်းရေးအရာရှိကြီးတွေဘက်ကတော့လက်မခံပါဘူး။အမေရိကန်ပေါ်စိုက်ဘာတိုက်ခိုက်မှုလုပ်ဖို့ပြင်ဆင်နေကြတဲ့နိုင်ငံပေါင်း30ထက်မနည်းရှိပြီးတော့ရုရှားအပအဝင်အဲ့ဒီနိုင်ငံတွေဟာသူတို့ရဲ့အွန်လိုင်းပေါ်ကနေတိုက်ခိုက်နိုင်စွမ်းတိုးမြှင့်အောင်စ조사နေကြတယ်လို့ဆိုပါတယ်
။ Russia has clearly assumed an even more aggressive cyber posture by increasing cyber espionage operations.
အင်တာနက်ကနေဂျာဝင်ထိုးပေါက်ထောက်လန်းတိုက်ခိုက်မှုတွေကိုရုရှားနိုင်ငံကပိုးပြီးတော့ရဲရဲတင်းတင်းလှုပ်လာနေပါတယ်။အဲ့လိုအွန်လိုင်းကနေခိုးယူရတဲ့အချက်အလက်တွေကိုဖောက်ချတဲ့အရေးပါတဲ့အခြေခံအဆောက်အုံစနစ်တွေကိုပြစ်မှတ်ထားပြီးစိုက်ဘာတိုက်ခိုက်မှုတွေလုပ်နေပါတယ်။အမေရိကန်အစိုးရ၊အမေရိကန်ကုမ္ပဏီတွေနဲ့အမေရိကန်မဟာမိတ်တွေအပေါ်အင်တာနက်ပေါ်ကတဆင့်ထောက်လှမ်းမှုတွေကိုတရုတ်ကလည်းဆက်ပြီးတော့လုပ်နေပါတယ်
။ဂျာတာရီနီအစိုးပိုင်းကလုပ်ခဲ့တဲ့အထက်လွှတ်တော်လက်နက်ကင်တပ်များဆိုင်ရာကော်မတီကြားနာပွဲမှာစိုက်ဘာတိုက်ခိုက်တဲ့နည်းကိုသုံးနေကြတဲ့အထက်မှာIS လို့စစ်သွေးကြွအဖွဲ့တွေလည်းပါဝင်တယ်လို့ American ထောက်လှမ်းရေးဌာနညွှန်ကြားရေးမှူး James Clapper ကအခုလိုပြောကြားပါတယ်
Iran and North Korea continue to improve their capabilities to launch disruptive or destructive cyber attacks to support their political objectives.
Iran and North Korea နိုင်ငံတွေကလည်းသူတို့ရဲ့နိုင်ငံရေးဤမှန်းချက်တွေအောင်မြင်အောင်အင်တာနက်ကွန်ရက်တွေကနေတဆင့်နှောက်ယှက်တာမျိုးဒါမှမဟုတ်ပစ္စည်းရပစ္စည်းကြောင်းဖြစ်စေနိုင်တဲ့စိုက်ဘာတိုက်ခိုက်မှုလုံနိုင်စွမ်းပိုရှိအောင်ဆက်လုပ်နေကြပါတယ်။အစိုးရတွေမဟုတ်တဲ့အကြမ်းဖက်ဖွဲ့စည်းတွေလို့အဖွဲ့တွေအထူးသဖြင့် IS စစ်သွေးကြွအဖွဲ့တွေကလည်းအင်တာနက်ကိုအသုံးချပြီးစီစဉ်မှုတွေ၊စီးအောင်လူစုမှုတွေ၊ဝါရဖြန့်မှုတွေ၊ရမုံငွေရှာတာတွေ၊သတင်းစုဆောင်ထောက်လှမ်းမှုတွေအပြင်သူတို့နောက်လိုက်တွေအားကျစေမဲ့ဆောင်ရွက်မှုတွေချိတ်ဆက်လုပ်ငန်းတွေကိုအင်တာနက်ပေါ်ကနေတဆင့်လုပ်နေကြပါတယ်
။အမေရိကန်ရွေးကောက်ပွဲမှာရုရှားနိုင်ငံအပအဝင်ပြည်ပကနေအွန်လိုင်းတိုက်ခိုက်မှုတွေလုပ်ပြီးဂျားဝေနှောက်ယှက်ခဲ့တာနဲ့ပတ်သက်ပြီးထောက်လန်းရေးအဖွဲ့တွေကထောက်လန်းသိရှိထားတဲ့လျှို့ဝှက်အဆင်မဟုတ်တဲ့အချက်အလက်တွေကိုရှေ့သတင်းပတ်အစောပိုင်းမှာအများပြည်သူကိုထုတ်ပြန်မှာဖြစ်ပါတယ်။အဲ့ဒီအစိုးရခန်းစားအသေးစိတ်ကိုတော့သမ္မတအိုဘားမားကိုကြာတာပတိနေ့မှာပဲတင်ပြထားပါတယ်။အခုလိုအမေရိကန်အပေါ်အွန်လိုင်းပေါ်ကနေတိုက်ခိုက်မှုနဲ့အမေရိကန်တန်တမန်တွေကိုအနှောက်ယှက်ပေးမှုတွေအပေါ်သမ္မတအိုဘားမားအစိုးရကဘလို့တုံ့ပြန်ကင်တွယ်ခဲ့တယ်လဲဆိုတာနဲ့ပတ်သက်လို့လဲဂျာတာဘရင်းနေနေ့လယ်ပိုင်းကအထက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှတကပိတ်ဂျာနာပွဲလုပ်ခဲ့ကြပါဗါတယ်အဲဒီဂျာနာပွဲမှာလဲအမေရိကန်နိုင်ငံခြားရေးဌာနနဲ့အမိမြေလုံခြုံရေးဆိုင်ရာဌာနကတာဝန်ရှိသူတွေကလွတ်တော်အမတ်တွေရဲ့အမေးကိုဖြေကြားခဲ့ကြပါတယ်ရှင
်မဆုမြမွန်တင်ပြခဲ့တာဖြစ်ပါတယ်ရှင်အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေဘက်ကိုဆက်ပါမယ်ရခိုင်ပြည်နယ်အတွက်နိုင်ငံတကာကနေလူသားချင်းစာနာမှုအကူအညီတွေပေးအပ်လို့ရင်တန်တမန်လမ်းကြောင်းကနေတဆင့်ဆက်သွယ်ဖို့မြန်မာအစိုးရကထုတ်ပြန်လိုက်ပါတယ်ဒီထုတ်ပြန်မှုဟာရခိုင်ဒေသတစ်ခုတည်းကိုပဲတည်ထက်စက်မှတ်ဆောင်ရွက်ဖို့မဟုတ်ပဲမြန်မာနိုင်ငံရဲ့ဘယ်နေရာဒေသကိုမဆိုအဲ့ဒီနေအတိုင်းသာလက်ခံမှာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်ရခိုင်မှာရှိတဲ့မွတ်စလင်အတိုင်းဝိုင်းတွေအတွက်ရေချောင်းကနေအကူအညီတွေပေးပို့မယ်လို့မလေးရှား NGO ဖွဲ့တစ်ခုကမကြာခင်ကပြောကြားခဲ့ပြီးနောက်မြန်မာနိုင်ငံအတွက်အကူအညီတွေပေးခြင်းနဲ့ဆိုရင်တန်တမန်ရေးလမ်းကြောင်းကနေသာဆောင်ရွက်ဖို့မြန်မာအစိုးရကတုံ့ပြန်ခဲ့တာဖြစ်ပါတယ်အခုခါကြေညာချက်ထုတ်ပြန်တာနဲ့ပတ်သက်လို့ပြည်စုံကိုတော့ကိုစီသူကပြောပြမှာပါရှင
်လူတန်းမှုတွေလှုပ်ဆောင်လို့တဲ့ဘယ်နိုင်ငံကအဖွဲ့အစည်းပဲဖြစ်ဖြစ်တန်တမန်လမ်းကြောင်းကနေဆက်သွယ်ပေးဖို့နဲ့လူတန်းမဲ့ပစ္စည်းတွေကိုကြိုတင်အကြောင်းကြားပေးဖို့မြန်မာအစိုးရကထုတ်ပြန်လိုက်ပါတယ်လူတန်းမှုတွေနဲ့ပတ်သက်လို့နိုင်ငံခြားရေးဝန်ကြီးဌာနကအကောင်းဆုံးပူးပေါင်းသွားမှာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးကျော်ဇေယျကပြောပါတယ
်။ဒီခေတ်ကြီးတွေကိုအခြားနိုင်ငံတွေကလူသားချင်းစာနာပတ်သက်လို့ဆရာကူညီပေးတဲ့ရေးပတ်သက်ပြီးတော့သူတို့နိုင်ငံတော်ဆိုင်ရာညွှန်ကြားချက်တွေကိုမြေအရတဲ့တင်ပြပါရစေ။ဒါကလူတန်းမှုကြေညာနေနေရတဲ့ဒီမှာသူတို့ပကြတဲ့အချက်တွေကိုသိချင်ပါတယ်အောင်အပြီးတော့အလေးနဲ့လိုက်ပါလို့လူနဲ့တွေ့ဆောင်ရင်းဒီမှာပြောစမ
်း။အကူအညီတွေရောက်လာတဲ့အခါနိုင်ငံခြားရေးဝန်ကြီးဌာနအနေနဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနနဲ့သက်ဆိုင်ရာပြည်내တိုင်းဆိုရတွေနဲ့ပူးပေါင်းလှုပ်ဆောင်မှာဖြစ်တယ်လို့ဦးကျော်စရာကပြောပါတယ်ဒီလိုထုတ်ပြန်လိုက်တဲ့ထုတ်ပြန်ချက်ပါသတ်မှတ်ချက်တွေဟာရခိုင်ဒေသတစ်ခုတည်းကိုပဲရည်ရွယ်တာမဟုတ်ကြောင်းသူကအခုလိုပြောပါတယ
်တို့ကတော့ဒီမှနိုင်ငံကိုဒီသားချင်းစာနာထောက်ထားတဲ့အကူအညီလားနဲ့ဆိုရင်တော့ရှင်းပါတယ်နော်ဒီသံတမန်ဒီလားကြောင်းပါပဲသံတမန်လားကြောင်းပါတို့တွေကအကြောင်းကြားလဲဖြေလိုက်တဲ့နေထောင်ပ
ါလာရောက်လူတန်းတဲ့အကူအညီတွေကိုရခိုင်ပြည်နယ်မှာရှိတဲ့အတိုင်းဝိုင်းနှစ်ခုလုံးကိုခွဲခြားမှုမရှိဘဲနဲ့လူတန်းပေးဖို့ထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်။လူတန်းတဲ့နေရာမှာအလူပစ္စည်းမဟုတ်ဘဲနဲ့ငွေသားနဲ့ပေးမယ်ဆိုရင်လည်းနိုင်ငံတကာဘဏ်စင်းတွေကနေတဆင့်လက်ခံပေးနိုင်ဖို့စီစဉ်ထားတယ်လို့လည်းထုတ်ပြန်ချက်မှာပါဝင်ပါတယ်။ရခိုင်ပြည်နယ်အစိုးရဘက်ကတော့ဘယ်လူကမှထိန်းချုပ်တာမျိုးမရှိဘဲနဲ့လူတန်းခွင့်ပေးမှာဖြစ်ပေမဲ့လုံခြုံရေးအရလိုအပ်ရင်တော့ဘေးရန်တွေမဖြစ်စေဘူးလိုအပ်တဲ့စီမံခန့်ခွဲမှုတွေကိုဘူအစိုးရနဲ့အတူလှုပ်ဆောင်သွားမှာဖြစ်တယ်လို့ပြည်내ပြန်ကြားရေးတာဝန်ခံဦးမင်းအောင်ကအခုလိုပြောဆိုပါတယ
်။ဒီနေရာဒီမှာလိုအပ်တယ်၊ဒီနေရာဒီမှာမလိုအပ်ဘူးဆိုတာကိုဒါသာတကူဒီနိုင်တဲ့ဘယ်အချက်မတူနိုင်ဘူး။ဒါမျိုးတွေကိုပဲကျွန်တော်တို့ကစီစဉ်ပေးရတာရှိတယ်လေ။နိုင်ငံတကာအဖွဲ့အစည်းတွေ၊ UN လက်အောက်ခံအဖွဲ့အစည်းတွေစာစုနေတာလည်းရှိတယ်လေ။ရှိတဲ့နေရာမှာဒီနေရာတို့လူနေတဲ့ပြည်내ဒီနေရာတို့မတူတင်ဘူးဆိုတဲ့အနေအထားတွေကိုကျွန်တော်တို့ကပြောပြတာတို့ရှိတာပေါ့။အခုလိုမျိုးနေမှာကြားတဲ့အခါအခုဟိုရာရာသားတွေတချို့ကျွန်တော်ရခိုင်တိုင်းသားတွေအားလည်းဆိုရင်မထွက်မသွားလာမဟုတ်ဆက်ဆက်ရှိနေကြတာပေါ့နော်။ကျွန်တော်တို့မွတ်စလင်အများစုကျားသားတွေမှာနေရှိနေတဲ့ရွာလေးတွေပေါ့ဗျာနော်။မသွားရင်မလာရတဲ့အနေအထားတွေမှာအဲ့ဒါမျိုးလေးတွေကြားတော့လူတွေသိလို့ရတာပေါ့
။ရခိုင်ဒေသအတွင်းမှာနေထိုင်ကြတဲ့အစ္စလမ်ဘာသာဝင်တချို့ကတော့အကူအညီတွေကိုပိတ်ထားတာမျိုးမဟုတ်ပဲအကျိုးရှိရှိသုံးနိုင်ဖို့အစိုးရကခွင့်ပြုစေလိုတယ်လို့တောင်းဆိုထားပါတယ်။အခုရဒေတာကန်အစ္စလမ်ဘာသာဝင်တဦးကတော့လက်ရှိကူညီရရှိနေမှုအပေါ်မှာအခုလိုပြောဆိုပါတယ
်။ဟောရင်းနှီးချက်ကလာပြီးတော့လောလုံးနေတဲ့အချိန်မှာတော့မှနိုင်ငံတကာကဟောအစိုးရကကော်မတီကိုသူတို့လာမလာပေးကွာမဖြစ်ဘူးဆိုတော့
မကြာခင်မှာအစိုးရကထုတ်ပြန်ထားတဲ့မူဝါဒနဲ့အညီလူဒန်းဘူးအင်ဒိုနီးရှားနိုင်ငံကတရားဝင်စုပြုကမ်းလှမ်းထားပြီးတော့လာမယ့်ဇန်နဝါရီလ19ရက်နေ့မှာအလူပစ္စည်းတွေရောက်လာမယ်လို့နိုင်ငံရေးဝန်ကြီးဌာနကပြောပါတယ်။အဲ့ဒီပစ္စည်းတွေကိုဘယ်နေရာဘယ်ဒေသမှာဘယ်လိုလူဒန်းမလဲဆိုတာကိုတော့အသေးစိတ်ညှိနှိုင်းရခြင်းမရှိသေးလို့ထုတ်ပြန်ထားခြင်းတော့မရှိသေးပါဘူး။ပြီးခဲ့တဲ့လကုန်ပိုင်းတုန်းကတော့မလေးရှားနိုင်ငံအစ္စလာမ်အဖွဲ့အစည်းတစ်ခုကနေမြန်မာနိုင်ငံရခိုင်ပြည်နယ်တဲကမွတ်စလင်တွေကိုအကူအညီပေးဖို့တင်မောဆစ်လွတ်မယ်ဆိုပြီးတော့ပြောဆိုခဲ့ဘူးတာရှိပါတယ်။မြန်မာဘက်ကတော့ခွင့်ပြုချက်မရဘဲမြန်မာပိုင်နယ်ထဲဝင်ရောက်လာမယ်ဆိုရင်ဒါဟာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါတယ်လို့ယူဆစရာရှိပြီးတော့အကူအညီတွေပေးဖို့ဆိုရင်တော့တန်တမန်လမ်းကြောင်းကနေဆက်သွယ်ဆောင်ရွက်ဖို့တိုက်တွန်းထားပါတယ်ခင်ဗျာ
။ကိုစီသူတင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုတော့ဒီရုပ်ရှင်တရုပ်ဆောင်လွင်မှုနဲ့ KNL တက်မှုတို့မြေယာပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စကိုတင်ပြပေးပါမယ်။မွန်ပြည်နယ်ကြိုက်ထုံမြို့နယ်အတွင်းမှာရှိတဲ့မြေယာဆန်ရအငင်းပွားမှုတွေနဲ့ပတ်သက်လို့ခေနလေတမှုတူဦးနဲ့ရုပ်ရှင်တရုပ်ဆောင်လွင်မှုတို့အပြန်အလှန်သတင်းစာရှင်းလင်းပွဲလုပ်ခဲ့ကြပါတယ်။ဒါဟာငင်းချင်းရေးယူထားတဲ့လက်နက်ကိုင်အဖွဲ့နဲ့စီးပွားရေးလုပ်ငန်းရှင်တူဦးတို့ရဲ့အားပြိုင်မှုတစ်ခုလည်းဖြစ်ပါတယ်။အပြည့်အစုံကိုတော့စုံစမ်းမြင်းမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတော်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။မွန်ပြည်နယ်ကြိုက်ထုံမြို့နယ်အတွင်းမှာရှိတဲ့မြေယာတစ်ခုကိုရုပ်ရှင်တရုပ်ဆောင်တူဦးဖြစ်တဲ့ဥလွင်မိုးကသူ့ပိုင်ဆိုင်ကြောင်းပြောဆိုခဲ့ပြီးရပ်ပိုင်းအတွင်းမှာပဲမူလပိုင်ရှင်နဲ့အတူငင်းငင်းရယူထားတဲ့ကရင်လက်နက်ကိုင်အဖွဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်မတော်ကဗိုလ်မှူးတဦးဖြစ်တဲ့စောနေဘလူးကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။မူလပိုင်ရှင်ဖြစ်တဲ့ဦးတန်းအောင်ကတော့သူ့အနေနဲ့ KNU တပ်မှုတဦးဖြစ်တဲ့ဗိုလ်မှူးစောနေဘလူးကို2000ခုနှစ်ကတည်းကရောင်းချထားတာဖြစ်တယ်ဆိုပြီးပြောဆိုလိုက်ပါတယ်
။ဟောကိုယ်ကကိုယ်ရဲ့ကောင်းမှုတွေကတကယ်ဝင်ပိုင်ဆိုင်ထားတာပါ။ကောင်းရတာအပြည့်အပြည့်ကိုကြည့်ပါလားတခါတခုနဲ့မတ်လ9ရက်နေ့မှာသဘောတူစာရေးပို့ဖို့ဆွဲပြောင်းပေးခဲ့ကြတော့
ညီယာအငင်းပွားမှုဖြစ်နေတဲ့မြေနေရာကိုအထွေထွေအုပ်ချုပ်ရေးမှူးဟောင်းတူဖြစ်တဲ့ဦးကျော်သူရနိုင်စီကနေစီးပွားရေးလုပ်ငန်းရှင်တူဦးဖြစ်တဲ့တရုတ်ဆောင်ဦးလင်မိုးက2012ခုနှစ်မှာဝယ်ယူခဲ့တာဖြစ်ပြီးဦးကျော်သူရနိုင်ကတော့2011ခုနှစ်ကတည်းကမူလပိုင်ရှင်ဦးတန်းအောင်စီကနေဝယ်ယူခဲ့တာလို့ဆိုပါတယ်မူလပိုင်ရှင်ဦးတန်းအောင်ကတော့သူ့ရဲ့မြေယာနဲ့ပတ်သက်လို့အာဏာလုပိုင်ခွင့်နေနဲ့မတရားရယူခဲ့တာဖြစ်တယ်ဆိုပြီးပြောဆိုလိုက်ပါတယ်
။ကျွန်တော်လည်းမသိနေနဲ့အမတ်ကုန်နေတော့မသိပါဘူး။အမတ်လည်းမသိပါဘူး။ဒီမှာခန့်ကိုယ်ဥက္ကဋ္ဌကတော့သူကသူ့ရဲ့လုပ်ပိုင်ခွင့်အာဏာနဲ့ဒီဟာကိုသူကမတရားယူတာ။ဒီဟာသူ့ရဲ့ဘုရားရှင်နဲ့ရှင်နဲ့ကာလာကိုသူကခံရဝဲတာ။ဒီဟာကောင်ဒီဥက္ကဋ္ဌရဲ့ဒီလိုပဲ။ဒီဥက္ကဋ္ဌကပြောပါလေ။ဒါမှစိုက်ကာကြတယ်ဆိုသူအသိပေးတယ်။ငင်းကဒီအဲ့လိုမကြည့်ရဘူးလို့ပြောတယ်။သူကအာလာဘာကိုကြည့်လို့ပြောကျွန်တော်ကိုပြန
်တရုတ်ဆောင်ဥလင်မိုးကတော့ဒီနေရာအငင်းပွားမှုနဲ့ပတ်သက်လို့သူ့ရဲ့ဂုံတိတ်ခါထိပါလာမယ်ဆိုရင်အေးအေးယူဆောင်ရွက်မှုတွေလုပ်မယ်ဆိုပြီးပြီးခဲ့တဲ့ရက်ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်တရုတ်ဆောင်ဥလင်မိုးဘက်ကတော့ဒီမျိုးကိုအယောင်းဝယ်ပြုလုပ်ချိန်ဟာ KNU နဲ့မြန်မာအစိုးရတို့ငင်းငယ်မယူရသေးတဲ့အချိန်ဖြစ်တာမို့ KNU ကတပ်မှုတဦးအနေနဲ့ဒီမျိုးပိုင်ဆိုင်မှုတွေမဖြစ်နိုင်ဘူးဆိုပြီးထောက်ပြပါတယ်ဒါပေမဲ့မူလပိုင်ရှင်ဦးတန်းအောင်ကတော့မိသားစုဝင်တွေအချင်းချင်းရင်းနှီးမှုတွေရှိခဲ့ပြီးအဲ့ဒီ KNU တက်မှာတင်နေမြေဖြစ်နေတာကြောင့် KNU တက်မှုစောနေဘလူးအနေနဲ့မြန်မာပြည်ထဲမှာဝင်ထွက်သွားလာမှုတွေရှိတယ်လို့လည်းပြောဆိုခဲ့ပါတယ
်မြန်မာပြည်ထဲမှာသူကသွားရောက်လေးရတယ်တက်မှာတင်နေစီထဲမှာသူကငင်းငယ်လို့ဆိုစီစဉ်ဆွဲနေတဲ့အချိန်ကာလပဲလေညာအရှင
်မြန်မာနိုင်ငံမှာညီယာနဲ့ပတ်သက်လို့ဆက်ပြီးသိမ်းယူတာတွေမလုပ်ဖို့အတွက်အစိုးရတက်လက်ထက်မှာပြောဆိုထားပေမဲ့အခုညီယာတွေဟာအရင်အစိုးရလက်ထက်မှာကတည်းကဖြည့်ရှင်းလို့မပြီးပြတ်သေးတဲ့အမှုတွေဖြစ်တယ်လို့အရင်တုန်းကလည်းတရားစီရင်စနစ်တွေဟာလည်းငွေရှိသူအာဏာရှိသူတွေဘက်ကနေရပ်တည်ခဲ့တယ်ဆိုပြီးဝေဖန်ခံခဲ့ရပါတယ်စစ်တပ်ကုမ္ပဏီနဲ့ဌာနဆိုင်ရာတွေကမြေယာတွေကိုသိမ်းယူပြီးပြန်လည်ရောင်းချတာအငှားချထားတာတွေနဲ့ပတ်သက်လို့မူလပိုင်ရှင်တွေနဲ့ပြဿနာတွေဖြစ်ကြရပြီးမူလပိုင်ရှင်တွေဟာတရားစွဲဆိုခံရရတယ်လို့တရားရင်ဆိုင်နေရတဲ့အမှုအခင်းအများပြားဟာလည်းမပြီးပြတ်သေးပဲရှိနေသေးတာပါအခုမြေယာကိစ္စမှာတော့စီးပွားရေးလုပ်ငန်းရှင်တဦးနဲ့ငင်းငယ်ရယူထားတဲ့လက်နက်ကင်အဖွဲ့ကတပ်မှုတဦးတို့ရဲ့အားပြိုင်မှုဖြစ်ပြီးနှစ်ဖက်လုံးကတော့ဒီကိစ္စနဲ့ပတ်သက်လို့အလျှော့ပေးမဲ့အခြေအနေမရှိသလိုအပြန်အလှန်ဥပဒေကြောင်းရရင်ဆိုင်ဖြေရှင်းဖို့အတွက်လှုံ့ဆော်သွားကြမယ်လို့လည်းပြောဆိုနေကြပါတယ်ရှင်
မိုင်အေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတော့ဒီမြန်မာနိုင်ငံကြောင်မြတ်တူးဖော်ရဲ့လုပ်ငန်းအကြောင်းပဲကိုကြည့်ကြရအောင်ပါ ကဘာပေါ်မှာထွက်တဲ့တွင်းထွက်ပရမားတွေက80ရင်ငယ်နှုန်းဟာမြန်မာနိုင်ငံကဖြစ်ပါတယ်။ဆေးအုပ်ချုပ်ရေးအောက်ဆယ်စုနှစ်တွေနဲ့ချီကျရောက်ခဲ့တဲ့မြန်မာနိုင်ငံမှာပရမားတွင်းလုပ်ငန်းတွေဟာကုချိန်ထိပွင့်လင်းမြင့်တာမှုမရှိလာသေးပါဘူး။ဒီမိုကရေစီတိဆောက်ရေးစီဦးတည်နေတဲ့မြန်မာအစိုးရပေါ်ချမှတ်ထားတဲ့စီးပွားရေးဒဏ်ခပိတ်ဆို့မှုတွေကိုအမေရိကန်နိုင်ငံကရုပ်သိမ်းလိုက်တဲ့အတွက်ကြောင်မြတ်ယတနာတင်ပို့မှုတွေလမ်းပွင့်လာတာကြောင့်လည်းဒီလုပ်ငန်းအပေါ်အာရုံစိုက်လာကြပါတယ်။တစ်ချိန်တည်းမှာပဲပရမားတွင်းလုပ်ငန်းတွေနဲ့ပတ်သက်လို့ပိုးပြီးထင်တာမြင်တာရှိလာမယ်လို့လည်းမျှော်လင့်ကြပါတယ်။ဒီအကြောင်း AFP သတင်းကိုအခြေခံပြီးနန်းလောင်ကတင်ပြထားပါရရှင်။
မြန်မာနိုင်ငံအလဲပိုင်းကမိုးကုံမြို့ကိုပရမားမြေလို့လဲတင်စားခေါ်ဝေါ်ကြပါတယ်။မိုးကုံမြို့ကမိုင်းနှင်းလောက်သားဆက်ကြောတက်ကလေးအေမင်ထွန်းအဖိုးသူ့ဘဝမှာတနေ့တော့ကြောက်အောင်လိမ့်မယ်ဆိုတဲ့မျောလင့်ချက်တွေနဲ့အမြဲလိုဆူတောင်းနေတာပါ။မိုးကုံမြို့ဟာမြန်မာနိုင်ငံအလဲပိုင်းကမန္တလေးတိုင်းထဲမှာရှိပါတယ်။ပြီးခဲ့တဲ့နှစ်မှာမိုးကုံမြေကတွေ့တဲ့ပရမားသလုံးဟာဒေါ်လာတန်30ထီဈေးပေါက်ခဲ့ပါတယ်။ကမ္ဘာတစ်ဝှမ်းလုံးမှာအသုံးပြုနေတဲ့ပရမား80ရာခိုင်နှုန်းကျော်ဟာမြန်မာတွင်ထွက်ပရမားတွေဖြစ်ပါတယ်။2016အောက်တိုဘာလမှာအမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေရုပ်သိမ်းလိုက်တဲ့အတွက်ပရမားဈေးတွေတက်လာဖို့ရှိနေပါတယ်။ကြောက်သူသမားလေးအေမင်ထွန်းကအခုလိုပြောပါတယ်
။ဒီမှာတွင်းတကယ်လို့လို့လို့ဒီကလေးအောင်မြင်လို့ရှိရင်ပေါ့ဗျာ။ဒါစီးပွားတစ်ခုခုလုပ်လို့အဲ့လိုစိတ်ကူးလဲရှိရဗျ
။လက်ရှိမြန်မာနိုင်ငံမှာရှိတဲ့ကြောက်တွင်းလုပ်ငန်းတွေကိုစစ်တပ်ကအဓိကလွှမ်းမိုးထားတာဖြစ်တဲ့အတွက်ကြောက်တွင်းတူးနေကြသူတွေအနေနဲ့မဆိုးစလောက်အကျိုးအမြတ်ကိုရာခံစားကြရလိမ့်မယ်လို့ကျွမ်းကျင်သူတွေကထောက်ပြကြပါတယ်။ကြောက်တွင်လုပ်ငန်းနဲ့ပတ်သက်တဲ့စီမင်းစည်းကမ်းချမှတ်သူတွေအပေါ်စစ်ဘိုလ်ချုပ်ဟောင်းကြီးရဲ့လွှမ်းမိုးထိန်ချုပ်မှုရှိနေတယ်လို့ကြောက်တွင်တို့လုပ်ငန်းဘယ်သူကိုလုတ်ပိုင်ခွင့်ပေးမလဲဆိုတာကိုလည်းဥပိုင်ကရာဆုံးဖြတ်တယ်လို့တဘာဝတယံစာတအရင်အမြင့်ဆိုင်ရာစောင့်ကြည့်ရေး NGI အဖွဲ့ကပြောပါတယ်ပုဂ္ဂလိကပဒမြရင်အတော်များများကိုလည်းနိုင်ငံခြားသားတွေပိုင်ဆိုင်ထားပုံရပြီးတော့အရေးအသွေးအကောင်းဆုံးကြောက်မြတ်ယတနာတွေကိုလက်ဖို့ယတနာတွေလုပ်ဖို့ဟောင်ကောင်ကိုခေါ်ထုတ်သွားကြတာပါမြမကြောင့်မြတ်ကုံတဲ့များအသိရဲ့ဒုတိယအသွင်ရေမှုဦးထွန်းလောက်အောင်ကအခုလိုဆိုပါတယ
်။နီပြာခေါ်တာပေါ့နော်ကြောက်စကားလို့ပြောရင်နော်နီပြာကတော့များသောအားဖြင့်ကတော့ဟိုယူရီးယားလိုင်းကထွက်တာများပါတယ်။ဒါဟိုအရသာစကားလို့ပြောရင်တော့အောက်လန်းဟာပေါ့နော်
။အမေရိကန်နိုင်ငံကစီးပွားရေးတန်ခတ်ပိတ်ဆို့မှုတွေရုပ်သိမ်းလိုက်တာနဲ့အမေရိကန်ခရီးသည်တွေဝင်ရောက်မှုများလာရင်သူတို့လည်းဝင်ငွေတွေပို့ရလာမယ်လို့ဒေသခံတွေကမျှော်မှန်းနေပါတယ်။အမေရိကန်ကုန်သည်တွေကမိုးကုတ်ပထမအတွင်းရဲ့အခြေအနေတွေကိုစုံစမ်းထောက်လာနေပြီဖြစ်တယ်လို့ပထမလုံငန်းနဲ့ပတ်သက်လို့လည်းဆွေးနွေးပြောဆိုနေပါပြီ။မန္တလေးကယတနာကုန်သည်မှတ်ခန့်ခိုင်ဦးကလည်းအခုလိုအကောင်းမြင်ထားပါတယ
်။ကြောက်တံမိုးကတော်တော်တက်တယ်။ကြောက်တံမိုးကကောင်းရင်တဝက်ဈေးလောက်ရှိလို့တက်ပါတယ်။သုံးမိုးတစ်ပုံကတော့အသေးချပေါက်တက်တယ်
။ပထမမိုင်းတွင်းတွေကအလုပ်သမားတွေရဲ့အခြေအနေဟာနိုင်ငံတကာစံချိန်စံညွှန်းနဲ့ကန့်ညင်မှုရှိအောင်အမေရိကန်ကုမ္ပဏီတွေကလှုပ်ဆောင်ပေးရမှာဖြစ်တယ်လို့တဘာဝပတ်ဝန်းကျင်ထိခိုက်မှုမရှိအောင်နဲ့အချို့အမြတ်တွေကိုလည်းချပြရမယ်လို့တကြွအလုပ်ရှားသူတွေကပြောပါတယ်။ဒီလိုမှမဟုတ်ရင်တော့ထင်ရှားလာတဲ့မြန်မာပထမရဲ့တောက်ပါမှုတွေမေးမိန်သွားမှာဖြစ်ပါတယ်ရှင
်။နန်းလောင်တင်ပြခဲ့တာဖြစ်ပါတယ်။အခုတော့စနေနေ့ညမှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြရအောင်ပါရှင်။
ရှင်များရှင်လူလူကသူတို့ရဲ့မကျင်တဲ့ချက်တွေကိုပြီးခဲ့တဲ့နှစ်ထဲလွှတ်တော်ကိုတိုင်ကြရမှာထောက်ဝက်ကျော်ဟာတရားစင်ရင်းနဲ့ပတ်သက်နေပါတယ်။တိုင်ကြစာတွေထဲမှာတော့တရားရုံးဆုံးဖြတ်ချက်တွေတရားရုံးဝန်ထမ်းတွေတရားစင်ရင်းမှာနှောက်နှေးကြံ့ကြာမှုတွေကိုမကျင်တဲ့မှုတွေပါဝင်ပါတယ်။တရားဥပဒေစိုးမိုးရေးကိုဦးစားပေးဖို့ကြိုးစားနေတဲ့ရတ္တအစိုးရလက်ထက်မှာတရားရေးကဏ္ဍကိုမကျင်တဲ့ချက်တွေပေါ်ပေါက်နေရတာဟာဘာကြောင့်များပါလဲဆိုတာကိုလာမယ့်စနေနေ့ည VOA ရဲ့ဓာတ်ရိုက်ဒီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။တော်ရရှင်တွေအနေနဲ့ကို့အတွေ့အကြုံပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးလို့တဲ့တော်ရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်ပါမယ်ရှင်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်ဒီလိုက်စီစဉ်ကကျေးဇူးပါတယ်ရှင
်။စနေနေ့ညဓာတ်ရိုက်လေးလိုက်ဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းအစီအစဉ်ကဓာတ်ရိုက်လေးလိုက်ဆွေးနွေးခန်းကိုအင်္ဂါနဲ့စနေညတွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။မြန ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
နက်ခင်ပါရှင် VOA မြန်မာပိုင်းတောက်ကြနေမနေ6နိုင်ကနေ9နိုင်ထိအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာယူဝက်အစီအစဉ်မှာမနေ့ခင်အင်္ဂလိပ်စာသင်ခန်းစာကျမ်းမာရေးကန္တာနဲ့အမေရိကန်အစိုးရရဲ့သဘောထားတွေကိုနားဆင်ရမယ့်အပြင်တိုင်းရင်သတင်းလွှာမှာနားဆင်ရမှာကတော့
တော့အောင်ဆန်းစုကြည်ရောနိုင်ငံတော်သမ္မတရောပြီးလို့ရှိရင်တော့တိုက်ချုပ်ကြည်မရအောင်လည်းရောအကုန်လုံးကတော့ဒီမိန့်ခွန်းအဖြစ်တော့ကောင်းကြပါတယ်တို့တော်လည်းပဲအဲ့ဒီမိန့်ခွန်းတွေကိုဘယ်တော့အချိန်ဘယ်အချိန်မှာဘယ်လိုပုံစံမျိုးအကောင်အထည်ခေါ်ကြမလဲဆိုတာတော့ကျွန်တော်တို့လည်းလောလောဆယ်နားမလည်နိုင်ဘူးဖြစ်နေပါပြီဆက်
ကချင်ငင်းချင်းရေကွန်ရက်ကဒေါခွန်ကြပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုအရင်ဆုံးတော့အင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးပါမယ်ဒေါ်လာလာတန်းစီစဉ်တင်ဆက်ထားပါတယ်ရှင်
ဒီကနေ့မင်းတင်ပြမယ့် idiom အသုံးကတော့
gate crasher
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက g a t e gate ကခြံတကားပေါက်ကျမတို့မြန်မာမှာလေ gate ကားပေါက်လို့လည်းခေါ်ကြတာတော်ရရှိများသိက c r a s h e r crasher က c r a s h crash ဆိုတဲ့ဝဟယကနေအခြေခံဆင့်သက်လာတာဖြစ်ပြီးအဒီဘေကတော့ဖြည့်စီချိုးဖောက်တာကိုဆိုလိုပါတယ် CRASHER ကတော့ဖြည့်စီချိုးဖောက်သူပေါ့ရှင်ဒါကြောင့် Skype ကလုံးရဲ့လုံောက်အဒီဘေကတော့ခြံတကားကိုဖြည့်စီချိုးဖောက်ဝင်ရောက်လာသူပေါ့ဒီအသုံးဆင်းသက်လာတာကတော့1920ခုနှစ်များကလို့ဆိုပါတယ်ထိုစဉ်ကအားကစားပွဲတွေကိုလက်မှတ်မရှိဘဲခိုးဝင်လာကြရတာကနေဒီအသုံးကိုအသုံးပြုလာတာလို့ဆိုပါတယ်ခုနောက်ပိုင်းမှာတော့လက်မမပါဘဲဖြောပြပွဲတွေကိုဝေနာစသဖြင့်မှလည်းအသုံးပြုလာသလိုအခံပွဲတွေကိုမဖိတ်ဖဲလာတဲ့ခါမှလည်းဒီအသုံးကိုရည်ညွှန်းသုံးလို့ရှိပါတယ်။ဒါကြောင့်ပါတီဒါမှမဟုတ်အခမ်းအနားတစ်ခုခုကိုဖိတ်ကြားခြင်းမခံရဘဲခက်တီတီနဲ့ဝင်ရောက်လာသူကို gate crasher လို့ခေါ်ကြတာဖြစ်ပါတယ်။တနည်းတော့သူကမဖိတ်ဖဲရောက်လာတဲ့အတွက်တကားကိုဖြည့်ဆည်းဝင်ရောက်လာတဲ့သဘောကနေတင်စားပြောဆိုထားတာလို့လည်းယူဆနိုင်ပါတယ်။တကယ်တော့အဲ့ဒီလူဟာခြံတကားကိုဖြည့်ဝင်လာတာတော့မဟုတ်ဘူးပေါ့ရှင်ဖိတ်ကြားခြင်းမခံရဘဲအတင်းဝင်လာလို့ခြံတကားဖြည့်ဝင်လာတဲ့သဘောနဲ့တင်စားသုံးနှုန်းထားတာဖြစ်ပါလေနိုဗ ెంబ ာလ24ရက်နေ့ကအင်ဘီရိုအခမ်းပွဲမှာအိန္ဒိယဝန်ကြီးချုပ်မန်မိုဟန်စင်ကိုသမ္မတဥဘာမားကအခမ်းပွဲကျင်းပရာမှာဧည့်သည်တော်ဆီနီမမပါဘဲတာရစ်နဲ့မီကဲလ်ဆလာဟီတို့ဇနီးမောင်နှံရောက်လာလို့အင်ဘီရိုရဲ့ Secret Service လုံခြုံရေးတာဝန်ခံတွေလည်းအတော်လေးမျက်နှာပူစရာဖြစ်ခဲ့တဲ့သတင်းသွားရရှိများကြားခဲ့ကြမှာပါ။အဲ့ဒီအတုံးကြောင့်လည်း Gate Crasher အတုံးဟာသတင်းမီဒီယာတွေထဲမှာခေတ်စားလာခဲ့ပါတယ်။ဒီအတုံးနဲ့ပတ်သက်လို့ George Group ပြည်တဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ The neighbors did not invite them to their party, but the Jones went there as gate crashers.
အင်းဂျင်တွေလုပ်တဲ့ပါတီကိုသူတို့အဖိတ်မခံခဲ့ရဘူး။ဒါပေမဲ့လို့လေ Jones လေးမြားကတော့မဖိတ်ဖဲလေးသွားခဲ့တယ်လို့အတည်ပြုရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ The neighbors did not invite them to their party, but the Jones went there as gate crashers.
ဒါပြင်ပါတီဘွဲကိုအဖိတ်မခံပဲသွားခဲ့တယ်ဆိုရင် gate crashers အစားပါတီ crasher လို့လေရည်ညွှန်းသုံးလို့ရပါတယ်။အခံဘွဲကိုအဖိတ်မခံရပဲသွားခဲ့တယ်။လက်မဘွဲပဲနဲ့ဖြောပြဘွဲအကစားဘွဲတွေကိုသွားကြည့်တဲ့သူကိုဘယ်လိုရည်ညွှန်းပြီးတော့ idiom သုံးလဲ
gate crasher
လို့သုံးလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာတန်စီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါရှင်အခုဆက်လက်ပြီးတော့ကျမ်းမာရေးကဏ္ဍကိုနားဆင်ရပါမယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတက်ကြီးရွယ်အိုတွေမှာဖြစ်တဲ့စိုးရိမ်လွန်ယောဂအကြောင်းကိုတင်ပြထားပါတယ် တကြီးရွယ်ဦးမှာစိုးရိမ်စိတ်လွန်ကဲတဲ့ယောဂဖြစ်လေရှိပြီးအများစုကိုကာကွယ်နိုင်ပြီးတော့ဆော့ဆော့တိဆော့ဆော့ကုရင်လည်းပြန်ကောင်းလာနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်ဒီစိုးရိမ်စိတ်လွန်ကဲတဲ့ယောဂဘာကြောင့်ဖြစ်ရပြီးဘလို့ကာကွယ်လို့ရတယ်ပြီးတော့ဒီယောဂဖြစ်လာရင်လည်းဆော့ဆော့တိဆော့ဆော့ကုနိုင်အောင်ဘလို့လက္ခဏာတွေကိုစောင့်ကြည့်ပြီးထိရောက်အောင်ပြုစုကုသပေးဖို့လို့တလဲစတဲ့အကြောင်းအရာတွေကိုတမတော်ဆေးတက်ကသူစိတ်ကျမ်းမှာပညာဌာနပါမောက္ခဌာနမူနဲ့အုံနောက်အာယုံကျော်နဲ့စိတ်ပိုင်းဆိုင်ရာယောဂအထုကုဒေါက်တာညံဝင်းကျော်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါမောက္ခဒေါက်တာညံဝင်းကျော်ခင်ဗျာကျွန်တော်တို့ဒီတက်ကြီးရေကိုဖြစ်လာချိန်မှာစိုးရင်စိတ်လွန်ခဲ့တဲ့ယောဂကမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လိုရှိလဲဆရာ
တကြီးရဲ့ဦးရီမှာလည်းကျွန်တော်တို့ကစိုးရင်စိတ်နဲ့ပတ်သက်တဲ့ယောဂတွေကလည်းဟိုကျန်တဲ့နိုင်ငံတွေမှာလည်းတော့ဖြစ်တတ်ပါလေဒါပေမဲ့85နှစ်ကျော်လာတဲ့သူတွေမှာကျတော့ဟိုအကြောက်ဆုံးတဲ့ယောဂတွေကျတော့နည်းနည်းလေးတော့နည်းသွားတာပေါ့လေဒါပေမဲ့ဟိုစိတ်စိတ်ဖိုဘီယာလို့ခေါ်တဲ့ပီးကြားတစ်ခုခုကိုတွေးပြီးကြောက်နေတာမျိုးကျတော့တကြီးရဲ့ဦးမှာပို့ပြီးတော့များတာကိုတွေးရတတ်တယ်များတော့ဒီကြောက်ရွံ့တဲ့ယောဂတွေဖြစ်တာအသက်ကြီးတဲ့အမျိုးသမီးကြီးတွေမှာပို့ပြီးတော့ဖြစ်တတ်တာပေါ့လေနောက်အထွေထွေသူရင်ကြောင့်ကြသိတဲ့ဒုံကဲတဲ့ယောဂါတို့ပနစ်ကြီးဆိုတာလို့ခေါ်တဲ့ကြာလောင်ထပ်ပြီးတော့စီတော့မှာပဲဇူလောင်အောင်အဲဒီမင်းနတ်ကြသိတဲ့ယောဂါတွေလည်းဖြစ်တတ်တယ်နောက်ကဆိုရှယ်ဖိုဘီယာလူမှုသက်ဆိုင်ရေးဟိုကြောင်ကျင်တာကြောက်တာတွေအခုယောဂါတွေလည်းဖြစ်တတ်ပါတယ်ဘယ်လောက်ဖြစ်လဲဆိုလေ့လာလိုက်တော့ကျတော့ကျွန်တော်တို့ဒီအထွေထွေသူရင်ကြောင့်ကြသိတဲ့ဒုံကဲတဲ့ယောဂါအသက်ကြီးလေလေပို့ပြီးတော့များလေလေသွားဖြစ်တာကိုတွေ့ရတယ်ဒါပေမဲ့အသက်ကြီးလာလေလေမူများလာလေလေဆိုမဲ့ဟိုတလားသာတော့ဒီနေ့ရောလေးရခံနေတော့ပဲတွေ့ရတာများပါတယ်။ technique တက်လို့ခေါ်တဲ့အလွန်မင်းကြောက်ပြီးတရားချက်ပြီးသေတော့လောက်မရှိဖြစ်တဲ့ကြတဲ့ဒီလိုမှနည်းနည်းရှားတယ်။ဟိုတွေ့ရခံတော့ပတ်ဝန်းကျင်နောက်ပဲရှိတာတွေများပါတယ်။များသောဖြင့်တော့သွင်းစိတ်လုံးခဲ့တာတွေဖြစ်လာလို့ဒီနာတာရှိဖြစ်တတ်ပြီးတော့သုံးပုံတစ်ပုံလောက်ကဟို65နှစ်အထက်ဒီထဲမှာသုံးပုံတစ်ပုံလောက်ကသွင်းစိတ်လုံးခဲ့တဲ့ယောဂါတွေဖြစ်တာတွေများပါတယ
်။ဟုတ်ကဲ့ဆရာဒီယောဂါဖြစ်ရတဲ့အကြောင်းရင်းကဘာကြောင့်အဓိကဖြစ်ရလဲဆရာ။
ဒီကတော့ပတ်ဝန်းကျင်ပေါ့လေပတ်ဝန်းကျင်မှာငငယ်လေးကလေးကမိဘတွေဆုံးချုံးခဲ့တဲ့သူတွေတို့ငငယ်တုန်းကလေအပြုတ်ထုတ်ခံရတာတွေတို့ဘာလို့မှသူတို့ကအဲ့ဒီဖူပြရတဲ့ဆိုတာဒီအကြောက်တုံးတဲ့ယောဂါတွေဖြစ်တာများတယ်ဒါတွေမကောက်ခန္ဓာကိုယ်ယောဂါတွေနဲ့ပတ်သက်ပြီးတော့ဒီယောဂါအမှုသားတွေရတယ်သွားပြီးတော့တွဲပြီးတော့ဖြစ်တတ်တာကိုနှလုံးသွေးကြောယောဂါတွေဘာလို့နဲ့ပတ်သက်လို့ရတယ်တွဲပြီးတော့ဖြစ်တာတွေများတယ်အသေးဆုံးမှုတွေကလည်းဒီမှာအဖြစ်များပါတယ်တချို့ကျတော့နှလုံးပြတ်သားတွေတက်စီးတဲ့ဟိုလား migraine impact တို့ဘာလို့ကျတာဒီခွဲစိတ်ခံရတာဒီခြေဆုလက်တို့ကျိုးတာဒီဓာရီနဲ့အသက်ကြီးမှဓာရီဖြစ်တယ်ပေါင်ကျိုးတယ်ခြေကျိုးတယ်လက်ကျိုးတယ်ဆိုတာမျိုးတွေဖြစ်ပြီးခွဲစိတ်ခံရတာဒီကြီးတယ်ဖြစ်ပြီးဆိုရင်ဒီလိုလူကြီးတွေမှာတခုဖြစ်လိုက်ပြီဆိုတာနဲ့ဆိုရင်လွန်ခဲ့တဲ့ဝေဒနာတွေစောက်စိတ်တွေလွန်ခဲ့လာတဲ့ဝေဒနာတွေကဆွဲပြီးတော့ဖြစ်လာတတ်တယ်နောက်တစ်ချို့ကျတော့လေပန်းနိုင်ရင်ကျယောဂခံစားရတာတို့အစုပ်နဲ့အသက်ကြီးတန်းကြောင်းမှာဖြစ်တဲ့ယောဂါတွေတိုင်းပိုင်းနဲ့ပတ်သက်တဲ့ဟော်မုန်းအနည်းများဖြစ်တာဒီအဲ့တော့အရုံရောနဲ့ပတ်သက်တဲ့ယောဂါတွေဒီလိုယောဂါတွေကအသက်ကြီးတော့ဖြစ်လာတတ်တဲ့အပြင်ဆေးဝါးတွေတုံးတာတွေကလည်းဖြစ်တော့အိတ်သေးတွေပြတ်သွားလို့သွေးတွေဇုံခဲတာတို့ကတော့လည်းကျွန်တော်အကြီးပိုင်းကြီးမှာတွေ့ရတတ်ပါတယ်နောက်တစ်ခုကတော့ comorbidity လို့ခေါ်မှာပေါ့အသက်ကြီးလာပြီဆိုတခြားဆက်ပိုင်းဆိုင်ရာယောဂါတွေရောရုပ်ပိုင်းဆိုင်ရာယောဂါတွေရောမျိုးစုံတွဲပြီးတော့ဖြစ်တတ်တော့စိတ်ကြဝေဒနာနဲ့တွဲကြည့်တာတွေလည်းဖြစ်တတ်တော့သွေးတွေဇုံခဲတဲ့ယောဂါတွေကအသက်ကြီးပိုင်းမှာတွေ့ရတာတွေပိုပြီးတော့များလာတာ
ဟုတ်ကဲ့ဆရာအဲ့တော့ကာကွယ်နိုင်တဲ့အနေအထားရောဆရာကြီးဘယ်လိုရှိလဲ
ယောဂါတွေမျိုးမျိုးတွေနဲ့တွဲဖြစ်တော့အဲ့ဖြစ်လာတဲ့ယောဂါတွေကိုဟိုအမြန်ဆုံးစောစောစီးကုသဖို့ရဲ့စောစောပြောတဲ့အယိုးကျူးတာတွေတို့ကတော့အသက်ကြီးတော့အဖြစ်ကများလာတယ်မျက်လုံးယောဂါတွေကဖြစ်များတယ်ဆိုတော့ဒီယောဂါတွေကိုကာကွယ်လိုက်နိုင်တယ်ဆိုရင်သူ့ရိတ်ပိတ်ုံခဲ့တာတော်တော်များများကာကွယ်နိုင်တယ်ပေါ့လေအဲသို့တော်များလည်းငယ်တုန်းကအမိပါတွေဆုံးရှုံးတာတို့ကတော့ဖြစ်တဲ့ဟာတွေကြတော့ဒါကာကွယ်ဖို့ခက်တာပေါ့နောက်မျိုးသားကြောင့်ဖြစ်တာတော့ကာကွယ်ဖို့ခက်တာပေါ့သို့တော်ထိခိုက်ဒဏ်ရာတွေမရအောင်ကာကွယ်မယ်ယောဂါတွေဖြစ်ရင်အမြန်ဆုံးကကြောင်ရတဲ့ဆောင်ဝင်ကြီးနေဆောစောစီးကုသမယ်အဲ့လိုကုသတဲ့နေရာမှာလဲနှလုံးယောဂါတွေရောဒီယုံနဲ့ပတ်သက်တဲ့ယောဂါတွေရောဘာပဲဖြစ်ဖြစ်ဖြစ်လာတာဒီပန်းမြမှာသွေးရင်စိတ်တွေလုံခဲ့တာနဲ့တွဲစီတော့ကျွန်တော်စိတ်ချမ်းသာရေးဆောင်ဝင်ကြီးတွေနဲ့ဆောစောပြောတဲ့ဉာဏ်နဲ့သမားတော်ကြီးတွေခွဲစိတ်ဆောင်ဝင်ကြီးတွေနဲ့တွဲပြီးတော့ကုသမှုတွေခိုင်မယ်ဆိုလို့ရှိရင်ဒီယောဂါတွေကတော်တော်များများကာကွယ်လို့ရတယ်အများဆုံးအစောဆုံးကြောက်အောင်ကုသလို့ရတယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီအရေးကြီးတာကယောဂါဖြစ်တာကိုဆောစောသိရဖို့ဖြစ်တဲ့အတွက်ဒီယောဂါကိုစောစောသိနိုင်အောင်ဘယ်လိုလက္ခဏာတွေကိုစောင့်ကြည့်ဖို့လိုလဲဆရာ
။လူငယ်ပိုင်းလူလက်ပိုင်းတွေမှာဖြစ်တယ်လို့ပါပဲ။စိုးရင်စိတ်လုံခဲ့တဲ့အခါမှာဖြစ်တတ်တယ်။ဒါပေမဲ့လူကြီးပိုင်းမှာじゃသူတို့စိုးရင်နဲ့ပူပန်တဲ့အသည့်က အဲ့ဒါတွေကိုကြိုးကြိုးကြိုးကြိုးပြီးစိတ်ထဲမှာရှိနေတွေးနေတာတွေ preoccupied ဖြစ်နေတာမျိုးတွေရှိတတ်ပါတယ်အများအားကိုတွေးနေတတ်တယ်ခန္ဓာကိုယ်ယောဂတစ်ခုခုများဖြစ်မှာလားစီးပွားရေးတွေရောအဆင်ပြေမှပြီးပါမလားအမှုခင်းနေများဖြစ်နိုင်မလားမိသားစုအခြေတွေကရောဘယ်လိုလဲဒါတွေတွေးတွေးပြီးတော့ပူပန်နေတတ်တာတွေကများတယ်နောက်တစ်ခုကအိတ်လို့မရဘူးဆိုပြီးတော့လာတဲ့အသက်ကြီးရွယ်လူနာတွေများတယ်အမှန်တော့အသက်ကြီးလို့အိတ်မရတာဖြစ်လို့အိတ်မရလို့ဆိုပြီးတော့အဲ့ဒါယောဂါတွေပုံပုံဆိုးသွားတာလည်းရှိတတ်တယ်ယောဂါတွေကြောင့်အိတ်မရတာပုံဆိုးပြီဆိုရင်တော့အဲ့ဒီမှာဆိုရင်စိတ်တွေလည်းပုံများလာတယ်နောက်တစ်ခါတော့ဆိုရင်စိတ်တွေများလာရင်ရင်တုံနဲ့ချွေးပြန်နဲ့မောတွေဒါတွေဖြစ်လာတော့တခြားခန္ဓာကိုယ်တစ်ခုအများဖြစ်နေပြီလားနှလုံးယောဂါများလားအစုယောဂါများလားဘာယောဂါတွေများလဲဆိုတဲ့အတွေ့အကြုံဝင်လာတော့ဆိုရင်စိတ်တွေပုံများပြီးတော့ပုံပြီးတော့ဆိုးလာတတ်ပါတယ်ခင်ဗျဟုတ်ကဲ့အမှန်တော့ဒါလုံးနေလိုက်တာပေါ့လေဒီလိုမျိုးဖြစ်ပြီဆိုရင်တော့ဒီကြမ်းမာရေးဆောင်ရည်နဲ့အများဆုံးကြက်တပ်ပြီးဖို့လိုပါတယ်လို့ပဲပြောချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာအဲ့တော့ဒီကုသမှုနဲ့ပြုစုပေးနိုင်မှုနေထားရောဘယ်လိုရှိလဲ
စက်ကြီးရွယ်ဦးတွေမှာလဲစွင့်စိတ်တုံခဲလာတဲ့အခါမှာစိတ်ကုထုံနေအပြုမှုကုထုံနေအဲဒီလိုမျိုးကုပေးလို့ရပါတယ်အဲ့ဒီကုထုံနေအပြင်ကျွန်တော်တို့ကဟိုတရားထိုင်တာပေါ့လေနော် meditation လုပ်တာတို့လို့နောက် mindfulness therapy ပေါ့ဟိုဘယ်ဘာသာမဆိုပေါ့နော်စိတ်ကိုတည်ငြိမ်အောင်လုပ်ပြီးတော့ဒီနေ့သူတင်သူတို့လို့တော့စိတ်ကိုကျောကြံရအောင် relaxation training တွေပါလေဒါတွေလုပ်ပြဖို့လိုပါတယ်ဒီလိုခုထုံးနေနဲ့တော်တော်လေးသက်သာသွားနိုင်ပါတယ်ဒါနဲ့မှမရဘူးဆိုတော့ကျွန်တော်တို့က benzodiazepine အုပ်စုဝင်သေးတယ်ဟိုလိုရရင်လိုရတယ်လို့သုံးရတာတွေရှိတယ်လို့တခြားစိတ်ကြယောဂါကြောက်ကျင်းစေတဲ့သေးတယ် SSRI သေးတယ်ဟာမျိုးတွေလည်းကျွန်တော်တွေ့ပြီးသုံးရတာတွေရှိပါတယ်ဒါနဲ့မှမရလို့ဆိုတော့ဆေးယောဂါကုသတဲ့သေးတယ်ကိုပါဟိုပမာဏချိန်ပြီးတော့တွဲပြဖို့တွေလိုပါတယ်အထူးသဖြင့်တော့အသက်ကြီးတဲ့လူတွေမှာအိတ်ပျော်စီတဲ့စီတီပေးရမယ်ဆိုရင်ဒီကစဉ်းစားပြီးမှပြီးဖို့လိုပါတယ်
ဟုတ်ကဲ့ဆရာဒီမိသားစုအတိုင်းဝိုင်းအနေနဲ့ရောဘယ်လိုတွေပြုစုပေးနိုင်လဲဆရာ
မိသားစုအပိုင်းကတော့ရေးကြည့်ပါရင်အသက်ကြီးရဲ့ဦးတွေကိုပြုစုတဲ့နေရာမှာစိတ်ရှိရှိထားရမယ်အသက်ကြီးရဲ့ဦးတွေကိုလည်းဆော့ဆော့ပြောတဲ့ဟိုမဖျားမနာအောင်ဆီးခိုက်တန်ရာတွေမရအောင်ဒီယူဆိုင်စောင့်ရှောက်ပေးမယ်အဲသူတို့စိုးရင်စိတ်တွေများလာလို့ရှိရင်စိတ်ပိုင်းဆိုင်ရာပတ်မုံးမှုတွေပေးတာအားပေးစကားတွေပြောတာတွေပြင်တကယ်လုံခြုံမှုရအောင်ကူညီပံ့ပိုးပေးတာတွေလုပ်ပြရမယ်နောက်ကျွန်တော်လည်းဆောင်ကြီးတွေနဲ့အချင်းထူထားတဲ့အချိန်တိုင်းမှာအချိန်မှန်မှန်ကြာပြီးတော့စီးပွားတွေကိုစနစ်ကျတိုက်ကျွေးပေးကြဖို့လိုပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်တဲ့ကျန်းမာရေးကဏ္ဍကိုနားဆင်ခဲ့ရတာပါရှင်အခုတော့တိုင်းရင်းသတင်းလောအလှက်ပါထိုင်းနိုင်ငံအခြေစိုက်ဘီအန်အိုင်ဖွဲ့သားတွေစီစဉ်တင်ဆက်ထားပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNI ဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်တရုတ်နယ်စပ်မှာရှိတဲ့ဇိုင်းအောင်ကချင်ဒုက္ခသည်စခန်းဝန်းကျင်မှာအစိုးရတပ်မတော်ဘက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်လာလို့ဒုက္ခသည်တွေထပ်မံထွက်ပြေးတိမ်းရှောင်နေကြရပါတယ်။အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကချင်းလူမျိုးတွေချင်းပြည်နယ်ကိုပြန်လည်အခြေဆက်နေထိုင်လူတွေအတွက်ပြည်နယ်အစိုးရကနေစီမံဆောင်ရွက်နေတယ်ဆိုတာနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကနေ2019ခုနှစ်ဟာငြိမ်းချမ်းရေးနှစ်အဖြစ်လှုပ်ဆောင်သွားမယ်လို့ပြောဆိုမှုအပေါ်မျှော်လင့်ချက်ရှိနိုင်မလားဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်တရုတ်နယ်စပ်မှာရှိတဲ့ဇန်းအောင်ကချင်ဒုက္ခသည်စခန်းဝန်းကျင်မှာအစိုးရတပ်မတော်ဘက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်လာလို့ဒုက္ခသည်တွေတကွဲတပြားထပ်မံထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒီဇင်ဘာလ31ရက်နေ့အတွင်းဒုက္ခသည်စခန်းနေမြေရေခတ်ထင်းရှားတဲ့နေရာမှာလက်နက်ကြီး3ခုထပ်မံကျရောက်ခဲ့တာကြောင့်တက်ကြီးရွယ်ဦးကလေးငယ်တွေဘေးကင်းရာမှာဖြစ်တယ်လို့ခေါ်လုံနေကြရတယ်လို့ထွက်ပြေးတိမ်းရှောင်နေတဲ့ဒုက္ခသည်ဒေါ်ရယ်ဆိုင်းကပြောပါတယ်ဒီဇင်ဘာလ28ရက်နေ့ကကချင်လူလတ်ရေးတပ်မတော် KNA ရဲ့လိုက်ဖောင်းတပ်စခန်းကိုတင်ပိုက်ခဲ့ချိန်မှာဇန်းအောင်စခန်းကိုလက်နက်5ခုကျရောက်ခဲ့ပါတယ်။ထပ်မံထွက်ပြေးနေကြရတဲ့ဒုက္ခသည်တွေဟာခုချိန်မှာအလွန်ချမ်းအေးနေခြင်းဖြစ်တာကြောင့်နေထိုင်မှုအခက်ခဲဒုက္ခရောက်နေကြသလိုမုန်းကာကလွဲလို့အခြားအကူအညီမရသေးဘူးလို့လည်းသိရပါတယ်။
မြန်မာအစိုးရဆက်ဆက်အုပ်ချုပ်ရေးစနစ်နဲ့ဇာဝတ်နေရေးခက်ခဲမှုတွေကြောင့်အိန္ဒိယနိုင်ငံအရှေ့မြောက်ဘက်ဒေသမီဆိုရမ်ပြည်နယ်ကိုပြောင်းရွှေ့နေထိုင်ခဲ့ကြတဲ့ချင်းလူမျိုးတော်တော်များများဟာချင်းပြည်နယ်ကိုပြန်လည်အခြေချဖို့ဆန္ဒရှိနေကြတဲ့အတွက်ချင်းပြည်နယ်အစိုးရကလည်းစီစဉ်ဆောင်ရွက်နေတယ်လို့သိရပါတယ်။ချင်းပြည်နယ်ကိုပြန်လည်အခြေချနေထိုင်လို့ကြတဲ့ချင်းလူမျိုးတွေဟာချင်းပြည်နယ်အစိုးရထံစီရင်ပေးတွင်းနိုင်ပြီးအခုနောက်ဆုံးစီရင်အရလူဦးရေ400ကျော်ကစီရင်ပေးထားတယ်လို့ပြည်နယ်လူတော်ဥက္ကဋ္ဌဦးစိုးပွေကပြောပါတယ်။ချင်းလူမျိုးတွေဟာအိန္ဒိယနိုင်ငံမီဆိုရမ်ပြည်နယ်ရဲ့မြို့တော်အိုက်ဆောဆိုင်ဟာလောင်တလိုင်ဂျမ်ဖိုင်လုံးလေစတဲ့မြို့နယ်တွေမှာအထူးပြောင်းရွှေ့နေထိုင်ကြတာဖြစ်ပြီးလူဦးရေတဒိန်းနီးပါးခန့်ရှိတယ်လို့သိရပါတယ်။အခုလိုချင်းပြည်နယ်ကိုပြန်လည်ခြေချမဲ့နိုင်ငံ6ယောက်ချင်းလူမျိုးတွေအပေါ်ဝမ်းသာကြိုးဆိုတယ်လို့ပြည်နယ်အစိုးရကနေမြေကွက်တွေချပေးသွားမှာလို့လည်းဦးစိုးပွေကပြောပါတယ်။
ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်ရိုးတရုတ်ကျေးရွာအနီးရန်ကုန်စစ်တွေကားလမ်းမှာလက်လုံမိုင်းတလုံးပောက်ကွဲခဲ့ပြီးနောက်ရခိုင်လူငယ်တချို့ကိုစစ်တပ်ရဲနဲ့စရဖတ်တို့ပေါင်းပြီးဖမ်းဆီးမှုတွေရှိနေတယ်လို့သိရပါတယ်။ပောက်ကွဲမှုဖြစ်ပြီးနောက်ပိုင်းကြောက်တော်မြို့နယ်ရှမ်းရွာကကိုစိန်အေးမောင်ကျောင်းဆရာရွှေလုံးနဲ့ရိုးတရုတ်ကျေးရွာသားဥယျင်မောင်အပါဝင်အ ਨੇ စုံရခိုင်လူငယ်၅ဦးခန့်ကိုဖမ်းဆီးထားတယ်လို့ရိုးတရုတ်ကျေးရွာသားတဦးကပြောပါတယ်။ပုံနှံကျွမြွနဲ့ရိုးတရုတ်ကျေးရွာနဲ့တဲတက်ကျေးရွာအကြားမှာဇန်နဝါရီလတရက်နေ့ညနေပိုင်းကလက်လုံမိုင်းတလုံးပောက်ကွဲခဲ့ပြီးပောက်ကွဲမှုကြောင့်တစုံတရာထိခိုက်မှုမရှိခဲ့သလိုမင်းပြားမြို့နယ်မေလွန်းကျေးရွာအနီးမှာလည်းလက်လုံမိုင်းတလုံးတွေ့ရှိခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံသတင်းထုတ်ပြန်ရေးကော်မတီကဇန်နဝါရီလ၂ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်
လာမည့်ကြားဖြတ်ရွေးကောက်ပွဲကျင်းပမယ့်မွန်ပြည်နယ်ချောင်းဆုံမြို့နယ်ဗီတိုလူတော်လေးလက်နေရအတွင်မွန်ဒေရာလုံးဆိုင်ရာဒီမိုကရေစီပါတီမှအိုးဝန်ထွတ်မွန်မျိုးသားပါတီမှနိုင်စိန်မြမောင်ပြည်ထောင်စုကြန့်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီမှအိုးအောင်ကြည်သိန်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှဦးအေးဝင်တရင်တန်းစီလုံးညီညွတ်ရေးပါတီမှဦးတင့်ဝေတို့ကဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။ပြီးခဲ့တဲ့2015ထွေထွေရွေးကောက်ပွဲမှာချောင်းဆုံမြို့နယ်ဗီတူလူတော်ကိုဆက်လက်အဖြစ် NLD ပါတီမှတော်ခင်ထေးကျွဲရွေးခံခဲ့ရတဲ့နောက်နိုင်ငံတော်ဖွဲ့စည်းပုံခြေခံဥပဒေခုံရုံးအဖွဲ့ဝင်တာဝန်ထမ်းဆောင်ရတဲ့အတွက်ဒီမဲဆန္ဒနယ်မြေမှာကိုဆက်လောင်လေးလက်နေခြင်းသာဖြစ်ပါတယ်။ဒီစမှာ30ရက်နှစ်ထိကောက်ခံရရှိထားတဲ့ချောင်းဆုံမြို့နယ်အတွင်းစရင်အရာမဲပေးပိုင်ခွင့်ရှိသူတတိယ16,000ကျော်ရှိတယ်လို့ရွေးကောက်ပွဲကော်မရှင်အဖွဲ့ရုံးခွဲကနေသိရပါတယ်
။လိုက်ခေါကောစာပိတကတ်စာပီကိုကရင်တိုင်းရင်းသားဘုံစာပီတရက်ဖြစ်အောင်ဆက်လက်ဆောင်ရွက်ဖို့လိုက်ခေါကောစာပိတကတ်စာပီထွန်းကားပြန့်ပွားရေးတမကရဲ့ပထမဆုံးညီလာခံမှာဆုံးဖြတ်ထားပါတယ်။အဲ့ဒီလိုက်ခေါကောစာပေဟာကရင်စကားတွေကိုအတန်ထွက်ရေးနိုင်တဲ့စာဖြစ်တဲ့အတွက်ပြန်လည်ထွန်းကားဖို့လှုပ်ဆောင်ရမှာဖြစ်ပြီးတော့တမိုင်းအထောက်ထားများခိုင်လုံစွာရရှိဖို့ဒီဇင်ဘာလနောက်ဆုံးပတ်မှာကျင်းပတဲ့ညီလာခံမှာဆွေးနွေးထားတယ်လို့စာပေထွန်းကားပြန့်ပွားရေးတာဝန်ခံတွေကပြောပါတယ်အဲ့ဒီစာပေဟာတက်ဂရစ်1996ခုနှစ်ကတည်းကစတင်တင်ကြားပေမဲ့လည်း2000ခုနှစ်နောက်ပိုင်းမှငိုင်ကြီးငူမှာပြန်လည်ထွန်းကားတာဖြစ်လို့ငိုင်ကြီးငူစာလို့လည်းအများကခေါ်ကြပါတယ်။အဲ့ဒီစာပေဟာသမိုင်းအထောက်ထားခိုင်မာစွာမရှိလို့လက်ခံတဲ့သူအနည်းငယ်သာရှိတဲ့အပြင်အခုလိုပုံစာပေလုပ်ဖို့ဆွေးနွေးတာလည်းကရင်အများစုကဝေဖန်မှုတွေရှိနေပါတယ်။
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောက်အောင်ဆန်းစုကြည်က2018ခုနှစ်ဟာငြိမ်းချမ်းရေးနှစ်အဖြစ်လှုပ်ဆောင်သွားမယ်လို့ဆိုပါတယ်လက်ရှိမြန်မာတပ်မတော်နဲ့တိုင်းဒေသလက်နက်ကင်တပ်ဖွဲ့တို့အကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေကိုအမှန်တကယ်ချုပ်ငြိမ်းနိုင်မလားဒီပေါ်လူထုအခြေပြုအဖွဲ့တွေနဲ့ဒုက္ခသည်စခန်းနေသူတွေအနေနဲ့ဘလို့မျိုးလင့်ချက်တွေရှိနေပါသလဲဆိုတာကိုနမ်ဟောမ်ကနေခုလိုစူးစီးတင်ဆက်ထားပါတယ်
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဦးဆောင်ပြီးငြိမ်းချမ်းရေးဦးဆောင်ကျင်းပပေးဖို့နှစ်တစ်နဲ့အတူမျှော်လင့်ပေမဲ့တိုက်ပွဲတွေဖြစ်ပွားနေလို့စိတ်ထိခိုက်နေရတယ်လို့စစ်ဘေးရှောင်ကူညီကော်မတီမှပါဝင်ကူညီနေတဲ့ရှမ်းပြည်မြောက်ပိုင်းကွတ်ခိုင်မြို့နယ်ဆရာမတအူးကပြောပါတယ်
ကျမတို့လည်းအောင်ဆန်းစုကြည်ပြောတဲ့ငြိမ်းချမ်းရေးတစ်ဆိုပြီးမှမျှော်လင့်တာပေါ့ဗျာဆိုတော့နှစ်ဆန်းတည့်ရနေ့ကတည်းကခုငြိမ်းချမ်းရေးနှစ်တစ်ခုမျှော်လင့်ပြီးမှခုဟိုငြိမ်းချမ်းရေးနှစ်တစ်ခုမဟုတ်ပဲနဲ့တကယ်တကယ်တိုက်ပွဲအစည်းအဝေးကျမတို့တွေသူ့ဒေသမှာဖြစ်နေတယ်အဲ့ဒါကျမတို့မျှော်လင့်ချက်နဲ့ဖြစ်နေတဲ့အဖြစ်ပြက်နဲ့ပွာစားနေလို့ကျမတို့လည်းဒီသူတွေအားလုံးစိတ်ခံစားမှုရာဖြစ်ပွားနေတယ်ချင်း
နှစ်ဆန်းတရက်နေ့မှာကုတ်ခိုင်မြို့နယ်အတွင်းမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့မြန်မာအစိုးရတပ်မတော်တို့အကြမ်းဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်တွေကုတ်ခိုင်မြို့ကိုထပ်မံရောက်ရှိလာနေလို့အခုဒုက္ခတွေစခန်းအလုံးပေါင်းရင်ကုတ်ခိုင်မြို့နယ်ထဲမှာပဲဒုက္ခတွေဥယျာဉ်6000ကျော်နေပြီလို့လည်းပြောပါတယ် ကိုခိုင်စစ်ဆောင်စခန်းနေဒုက္ခတွေတူကတော့သူတို့ဒေတာမှာပြစ်ခတ်တိုက်ခိုက်မှုတွေအများလို့လို့ဖြစ်ပွားနေတယ်လို့ပြောဆိုပါတယ
်ကိုခပဝန်တင်တော့ညတဲ့လူပဲစီရမုံတင်တော့ဘုံတန်တမတန်တော့ရှားနေသေးရဲ့ရာ
ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့စစ်ရေးအခြေအနေတွေကြောင့်တကယ်အပြစ်ရပြီးငြိမ်းချမ်းရေးတည်ဆောက်ဖို့အပြောနဲ့အလို့အပေါ်ညီဖို့လိုအပ်တယ်လို့လည်းကချင်ငြိမ်းချမ်းရေးကွန်ရက်ကတော်ခွန်ကြာကပြောပါတယ်
ဒီမင်းဆိုင်ကြီးလို့ပြောတဲ့အခါမှာလောလောဆယ်အပြစ်ခတ်ရဆဲရေးအတွက်လက်တွေ့လို့ဆောင်တဲ့လူတွေကမရှိဘူးလို့ဖြစ်နေပါတယ်ရှင်လောလောဆယ်အနေနဲ့တော့ဒီတော်အောင်ဆန်းစုကြည်ရောနိုင်ငံတော်သမ္မတရောပြီးလို့ရှင်တော့တချို့ကြည်မြောင်လိုင်းရောအကုန်လုံးကတော့ဒီမင်းခွန်အဖြစ်တော့ကောင်းကြပါတယ်တို့တော်လည်းပဲအဲ့ဒီမင်းခွန်တွေကိုဘယ်တော့ချိန်ဘယ်ချိန်မှာဘယ်လိုပုံစံမျိုးအကောင်ဖြစ်ခေါ်ကြမလဲဆိုတာတော့ကျမတို့တို့လောလောဆယ်နားမလည်နိုင်ဘူးဖြစ်နေပါပြီရှင်
2019ခုနှစ်စန်းတရနေ့ကမြန်မာနိုင်ငံလူငယ်များကိုယ်စားလှယ်နဲ့တွေ့ဆုံစဉ်နိုင်ငံတော်အတိုင်ပင်ခံတော်ဆန်းစုကြည်ကဒီ2019ခုနှစ်ကိုငြိမ်းချမ်းရေးနှစ်အဖြစ်လှုပ်ဆောင်သွားမယ်လို့ပြောကြားခဲ့ပါတယ
်။ဆက်ပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့တိုင်းသားလူငယ်များတွေ့ဆုံမှုစကားဝိုင်းကဆွေးနွေးချက်တွေအပေါ်တိုင်းသားလူငယ်တွေအကြားမှာအမြင်တွေအမျိုးမျိုးပေါ်ထွက်နေပါတယ်။အဲ့ဒီထဲကမှမွန်ပြည်နယ်ကမွန်လူငယ်တွေရဲ့အမြင်သဘောထားတွေကိုမြင်းရင်စနိုင်ကနေအခုလိုစူးစီးတင်ဆက်ထားပါတယ်
။2019ခုနှစ်ဇန်နဝါရီတရက်နေ့ကကျင်းပပြုလုပ်ခဲ့တဲ့ငြိမ်းချမ်းရေးစကားဝိုင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့လူငယ်များစကားဝိုင်းနဲ့ပတ်သက်ပြီးမွန်ပြည်နယ်လူငယ်သူဦးဖြစ်တဲ့ကိုကြည်စော်လွင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါဗျာ။ဆော့
ပွဲစီစဉ်တဲ့အခါကျတော့ဒါကပါဦးတည်ပြီးဆွေးနွေးမယ်ဆိုတော့ဒီချာမပြောဘူး။အလိုပုံစံမျိုးနဲ့လုပ်မယ်ဆိုတာလည်းမရှိဘူး။တမန်ကနေကောက်ပြီးတော့စီစဉ်တာပေါ့။ဆက်မှလူငယ်တွေနဲ့တွေးလိုက်တယ်။ဒါလေးတွေပြောချင်တယ်။ဆိုတော့အဲ့ဒီပုံစံတော့ပဲရှိတော့သူတို့ကအနေထားလည်းမရှိဘူး။ဘာရလမ်းမှလည်းမရှိဘူးပေါ့။ဆွေးရတော့ထူးခြားမှုရှိတဲ့ပွဲလို့တော့မမြင်ဘူး။ဒီထဲမှာကဆွေးနွေးချက်အကြောင်းအရာတွေကလည်းဘာလို့ဥတီဗီဆွေးနွေးမှန်းကတိတိကျကျမပြောနိုင်ဘူးပေါ့လေ။ဒီတော်စုစိတ်ဓာတ်အကြောင်းပြောနေတာလား။တော့တိုင်းနာနေတာတွေရဲ့အခြေအနေကိုသိချင်လို့ပြောနေတာလား။လူငယ်တွေရဲ့ခံစားချက်ကိုသိချင်လို့ပြောနေတာလား။
စကဝိုင်းမှာစစ်ပွဲတွေမရပဲငြိမ်းချမ်းရေးဆိုတာရလာမှာမဟုတ်ဘူးဆိုတဲ့လူငယ်တဦးရဲ့ဆွေးနွေးချက်ပေါ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကစစ်ပွဲတွေရပေးဖို့အတွက်မြတ်မြတ်ပြောပေးဖို့လိုအပ်ကြောင်းတချို့ကနားလည်နေတဲ့အတွက်မြတ်မြတ်ပြောပေးမှကြားမှာဖြစ်ကြောင်းပြောဆိုမှုရှိခဲ့ပါတယ်။ဒီပေါ်မှာမွန်ပြည်နယ်အယက်သားပြစ်ခတ်စောက်ကြီးရေးကော်မတီသူ့ဥက္ကဋ္ဌဦးမင်းမင်းနွယ်ကအခုလိုပြောပါတယ်
။ကျွန်တော်ပြောပေးဖို့ကြားပြောလို့ဆိုတော့လေသူခုနကဟိုကအဲ့ဒီမြောက်လာနားမှာလာဘလားပေါက်လေးတူပြောဖို့လို့လို့တဲ့မြောက်လာလာကြအောင်သူပြောဖို့လို့ပဲအစိုးရနဲ့သမ္မတကိုမတိုက်တွန်းနိုင်တဲ့နေထားဖြစ်နေတဲ့ခါကျတော့ဒီလိုစကားဝါကြပြတ်တာတော့ကောင်းတယ်ပေါ့ပြောတော့ဒါပေမဲ့ဖြစ်ရပါတော့မဟုတ်ဘူးလို့
ငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်ပြီးလက်ရှိပုံစံအတိုင်းအတာတွားနေမယ်ဆိုရင်ငြိမ်းချမ်းရေးရဖို့အလှမ်းဝေးနေအောင်မှာပဲလို့မွန်ပြည်နယ်အရက်ဖက်ဖွဲ့စည်းများငြိမ်းချမ်းရေးဖိုရမ်ယာယီဖြစ်မြောက်ရေးကော်မတီမှကိုမင်းအောင်ထုကပြောပါရတယ်။2019ခုနှစ်ဇန်နဝါရီတရက်နေ့ကကျင်းပပြုလုပ်ခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့လူငယ်များတွေရဲ့ငြိမ်းချမ်းရေးစကားဝိုင်းဟာအစီအစဉ်စနစ်တကျနဲ့လှုပ်ဆောင်ဖို့လိုအပ်တဲ့ပြင်ဆွေးနွေးတဲ့အကြောင်းအရာတွေကိုလည်းသိကြဖို့လိုအပ်ကြောင်းမွန်အရက်ဖက်လူမှုဖွဲ့စည်းတွေကသုံးသပ်ထားပါတယ
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ကချင်ပြည်နယ်ဝိုင်းမော်မြို့နယ်တရုတ်နယ်ဆက်မှာရှိတဲ့ဇန်အောင်ကချင်ဒုက္ခသည်စခန်းဝန်းကျင်မှာအစိုးရတပ်မတော်ဘက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်လာလို့ဒုက္ခသည်တွေထပ်မံထွက်ပြေးတိမ်းရှောင်နေကြရပြီးနေထိုင်မှုအခက်အခဲတွေကြုံတွေ့နေရပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
ထိုင်းနိုင်ငံအခြေစိုက် BNI အဖွဲ့သားတွေစီစဉ်တင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပါရှင
်။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။ယမန်နိုင်ငံဟာလူသားချင်းစာနာမှုဆိုင်ရာအကြက်တဲကိုရင်ဆိုင်နေရပါတယ်။နိုင်ငံတွင်းဟူသီသဘောတွင်နဲ့သမရမန်ဆွာဟာဒီရဲ့အစိုးရတပ်တွေကြားနှစ်နှစ်ကျော်ဖြစ်လာတဲ့တိုက်ပွဲတွေကြောင့်ရောဆော်ဒီဥဆောင်တဲ့ပင်လယ်ကွေ့မဟာမိတ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ပါရင်းမြင်ပြည်သူတွေဘဝရစရာမရှိအောင်ပျက်စီးဆုံးရှုံးခဲ့တယ်လို့တိုင်းပြည်စီဝါရေးလည်းချွတ်ချုံကြခဲ့ပါတယ်စစ်ဖြစ်လာရင်အနစ်နာဆုံးကတော့ပြည်သူတွေသာဖြစ်ပါတယ်လက်နက်ကိုင်စစ်သွေးကြတွေကလူနေရက်ွက်တဲ့အရတားတွေရဲ့နေအိမ်တွေကိုတိုက်ခိုက်ပါတယ်ကလေးတွေကိုစစ်သားအဖြစ်အရမဆူဆောင်းပါတယ်စစ်တိုက်နေတဲ့နှစ်ဖက်တပ်တွေကအရတားတွေကိုဖမ်းဆီးတာရွေရွက်ချက်နဲ့တပ်ပစ်တာ ဒေသခံတွေကိုနှင်ထုတ်တာတွေလုပ်တဲ့သတင်းတွေထွက်နေပါတယ်စစ်ကြောင့်အရသာထိခိုက်တိုက်စုံမှုတွေကိုအတတ်နိုင်ဆုံးရှောင်ကျဉ်ကြဖို့နဲ့ဒီလိုအကြမ်းဖက်မှုတွေဘာကြောင့်ဖြစ်နေသလဲဆိုတာကိုစုံစမ်းဖို့အမေရိကန်အစိုးရကတိုက်တွန်းထားပါတယ်ပြီးခဲ့တဲ့2015မတ်လနောက်ပိုင်းအရှိန်မြင့်လာတဲ့စစ်ပွဲတွေကြောင့်လူပေါင်း 8,300 လောက်တိုက်စုံရပြီးအဲ့ဒီတွေကအများစုဟာအရသာတွေဖြစ်ကြပါတယ်နောက်ထပ်လူ 3,800 ကျော်ဟာလည်းဒဏ်ရာရခဲ့ကြတယ်လို့ကုလသမဂ္ဂရဲ့အစိုးရခန်းစားကဆိုပါတယ်လူဦးရေ28တန်းရှိတဲ့ယေမင်နိုင်ငံမှာ 3.3 တန်းကစစ်ကြောအိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ရပြီးသူတို့တဲက3ပုံ2ပုံဟာအိုးအိမ်မဲ့ဖြစ်နေကြပါတယ်။နောက်ထပ်လူ 38,000 ကတော့နိုင်ငံကနေထွက်ပြေးသွားကြပြီးနိုင်ငံလူဦးရေရဲ့80ရာခိုင်နှုန်းဖြစ်တဲ့19တန်းနီးပါးဟာမျောလင်းချက်ကင်းဝေးနေပြီးအဲ့ဒီပြည်သူတွေဟာလူသားချင်းစာနာတဲ့အကူအညီတွေလိုအပ်နေတာဖြစ်ပါတယ်။ယေမင်ပြည်သူတွေခံစားနေရတဲ့လူမှုဒုက္ခဝါဝါကိုတက်တာစေဖို့ဆိုရင်တခုတည်းသောနီလန်ကတော့ကုလသမဂ္ဂကအကြံပေးထားတဲ့အစီအစဉ်တွေအတိုင်းစစ်ပွဲတွေရန်စဲရေးလှုပ်ဆောင်သွားဖို့ဖြစ်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီမကြသေးမီကဆော်ရီမြို့တော်ရီယက်မှာပြောခဲ့တာကတော့ပြည်ထောင်တန်ယူမှုတွေအဆုံးသတ်ရေးဟာထိတ်တန့်ဦးစားပေးဖြစ်ပြီးအပြစ်ခံရန်စဲရေးအရေးတကြီးလုပ်ဖို့လိုနေတယ်လို့ပြောပါတယ်။စစ်ပွဲတွေအဆုံးသတ်ရေးအတွက်ညဉ့်ဉန်းရေးဆွေးနွေးပွဲတွေပေါ်လာအောင်ဆုံးဖြတ်ချက်ချနိုင်ဖို့ဆိုတာကတကယ်တော့အရန်ကိုခက်ခဲတယ်ဆိုတာသူတိကြောင်းဂျွန်ကယ်ရီကပြောပါတယ်။ဒါပေမဲ့စစ်ပွဲတွေရဲ့ကုန်ကျစရိတ်အတွက်ကြောင့်ဆိုပြီးညဉ့်ဉန်းရေးနှောင့်နှေးနေတာမျိုးကလက်ခံနိုင်စရာမရှိဘူးလို့ဂျွန်ကယ်ရီကပြောပါတယ်။တိုက်ပွဲဖြစ်နေတဲ့နှစ်ဖက်တပ်တွေကလည်းအခြေအနေတိုးတက်မှုရှိလာအောင်လုပ်ရမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကလည်းနိုင်ငံတကာမဟာမိတ်တွေနဲ့တန်တမာရေးနည်းအရစိတ်ဆက်ညှိနှိုင်းမှုတွေဆက်လုပ်သွားမှာဖြစ်ပြီးအဲ့ဒီထဲမှာဆော်ရီနိုင်ငံရောကုလအထူးကိုယ်စားလှယ်အစ်မေရှိတ်အာမက်တို့နဲ့ပါလက်တွဲဆောင်ရွက်ရေးလဲပါဝင်တယ်လို့ဂျွန်ကယ်ရီကပြောပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါတယ်ရှင်။ VOA တောက်ကြနေမနဲ့ရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။ကျမတို့တောက်ကြနေညနေခင်းရေဒီယိုအစီအစဉ်ကိုတော့ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာတော့ VOA ကထုတ်လွှင့်တဲ့ဒီ TV သတင်းလွှာအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိ Asia Set 7.2 ကနေဓာတ်ရိုက်ထုတ်လွှင့်ပေးတယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုဒေါက်ကင်မြို့သက်ကြီးညာပေးပါမယ်ရှင်
။2016သမ္မတရွေးကောက်ပွဲမှာဂျောင်းဝင်နှောက်ရှက်ဖို့ကြိုးစားတဲ့အနေနဲ့ DNC Democratic Party ရဲ့ဆက်ရစတန်းတွေကိုခိုးယူဖောက်ချမှုမှာတိုင်းရိုက်တာဝန်ရှိသူဟာအစ်မင်းရုရှားအာဏာပိုင်တွေဖြစ်မယ်လို့ American ထောက်လှမ်းရေးအရာရှိတွေကပြောပါတယ်။မကြာခင်ကမှကျင်းပခဲ့တဲ့ရွေးကောက်ပွဲမှာဒီရွေးကောက်ပွဲဆိုင်ရာချက်လက်တွေကိုခိုးယူဖွင့်ချဖို့အတွက်ရုရှားထိတ်တန့်အရာရှိကြီးတွေကသာခွင့်ပြုချက်ပေးနိုင်မယ်ဆိုတာတွေ့ရကြောင်းထောက်လှမ်းရေးအကြီးအကဲတွေကချက်တပင်းနဲ့ထက်လွတ်တော်လက်နက်ကင်တပ်ဖွဲ့များကွန်မတီရှင်းပေါ်မှာထွက်ဆိုခဲ့ကြတာဖြစ်ပါတယ်။သမ္မတဘရက်အိုဘားမားကသူသမ္မတဖြစ်အရွေးခံခဲ့ရတဲ့2008ခုနှစ်ရွေးကောက်ပွဲအချိန်ကစပြီးနိုင်ငံရခြားကဂျောင်းဝင်နှောက်ယှက်မှုတွေရှိမရှိပြန်လည်တုံ့တက်ဖို့အတွက်ထောက်လိုင်းအဖွဲ့တွေကိုအမိန့်ပေးခဲ့ပါတယ်။သူတို့ရရှိထားတဲ့ထောက်လိုင်းတုံ့တက်ချက်တွေကိုချက်တပရင်းနေမှာသမ္မတအိုဘားမားကိုတင်ပြမှာဖြစ်တယ်လို့တောက်ကြနေမှာတော့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုတင်ပြမှာဖြစ်ပါတယ်။အရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်အစိုးရအသက်နဲ့ NATO မြောက်အတ္တလန္တိတ်စာချုပ်အဖွဲ့ဝင်တွေအာရှပစိဖိတ်ဒေသကမဟာမိတ်တွေနဲ့မိဖက်ဖြစ်နဲ့ဆက်ပြီးထိန်းထားဖို့စီးရီးယားနိုင်ငံမှာအကြမ်းဖက်သမားတွေကိုချိန်မုံပြီးပြည်ရင်းစစ်အဆုံးသတ်အောင်လုပ်ဖို့အတွက်ရုရှားနိုင်ငံကပြောထားတဲ့အတိုင်းတာဝန်ယူအောင်လဲလုပ်ရလိမ့်မယ်လို့ကာကွယ်ရေးဝန်ကြီး H. Carter ကပြောကြားလိုက်ပါတယ်တမရော်ကာဂွေဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာချက်တပရင်းတွေကနေပြည်တော်မှာမြန်မာနိုင်ငံဆိုင်အမေရိကန်သံတမန်ကြီးစကော့မာရှယ်နဲ့တွေ့ဆုံပါတယ်။ဒီတွေ့ဆုံပွဲမှာရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့ကိစ္စရပ်တွေနဲ့ရှမ်းပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးရင်းရင်းနှီးနှီးဆွေးနွေးခဲ့ကြတယ်လို့လူမှုကွန်ရက်ဆာမျက်နှာမှာဖော်ပြထားပါတယ်။ထိုင်းနိုင်ငံတောင်ပိုင်းကရေကြီးမှုအတွင်းလူအနည်းဆုံး9ဦးသေဆုံးပြီးလူတွေဘေးလွတ်ရာရွှေ့ပြောင်းပေးခဲ့ရတယ်လို့ဆေးရုံတွေလည်းပိတ်ထားပါတယ်။
တရင်အချင်းချုပ်ကိုဒေါက်ကင်မြတ်သက်ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့အစီအစဉ်ထုတ်လုပ်ရမူကမနက်နာချမ်းဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်။ကျမရှားဖောင်းပါ။တောက်ကြနေမနေ့ VOA မြန်မာပိုင်းအစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းမီတာ32 40 48 50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။Thank you.
This program has come to you from the Voice of America, Washington.